Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီလ10ရက်ဗုဒ္ဓဟူးနေ့ည9:00နာရီကနေ10:00စီစဉ်တွေကို line to meter 24 25 30 နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားပေါင်းပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။အင်္ဂါနေ့ကလောက်တဲ့နယူးဟမ်ရှယ်ပြည်နယ်အမေရိကန်သမ္မတလောင်ပနမရွေးချယ်ပွဲမှာ Bernie Sanders နဲ့ Donald Trump တို့အသီးသီးနိုင်ရပါတယ်။မြောက်ကိုရီးယားကဒုံးမြန်လှုပ်ပြီးတဲ့နောက်နှစ်နိုင်ငံပူးတွဲဆက်မှုစုံကိုတောင်ကိုရီးယားကရပ်ပစ်ဖို့စီစဉ်နေပါတယ်။ American ASEAN ထိပ်သီးဆွေးနွေးပွဲကိုရှေ့သတင်းမှတ်တဲ့သမ္မတဘရာဥပါမကအင်ရှင်ဖြစ်လက်ခံကျင်းပပါမယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ။
ကောင်းပါပြီရှင်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးအသစ်ဖြစ်အဆိုပြုထားတဲ့ Scott Marshall ကိုအမေရိကန်ထက်လွတ်တော်ကအတည်ပြုလိုက်တဲ့အပေါ်မြန်မာနိုင်ငံရဲ့တုံ့ပြန်ချက်မှာကြားကြရမှာကတော့
မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်မှုအပေါ်မှာသူ့အနေနဲ့ပါဝင်ပြီးတော့နော်ဒီကိုယ်တို့အလားဒီအဆိုကအန်ဒလာအပါဝင်နောင်လာမဲ့အဆိုနဲ့လည်းဆက်လက်ပူးပေါင်းဆောင်ရွက်သွားနိုင်မယ်လို့ကိုတို့ကလိုပဲယူ
မြန်မာနိုင်ငံချိုင်းဒူဝန်ကြီးဦးတန်ကျော်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ပြပေးပါမယ်ဒီသတင်းနဲ့အတူပြည်တွင်းအမေရိကန်ဒေါ်လာဈေးနှုန်းကျလာနေတဲ့အကြောင်းရခိုင်ပြည်နယ်ကဒုက္ခသည်တွေရဲ့အခက်အခဲနဲ့တပတ်အတွင်းအားကစားသတင်းတွေကိုလည်းနှာစင်ရမှာဖြစ်ပါတယ်ကိုတို့ထိတ်တန့်ရသတင်းတွေကိုကိုကျော်သိန်းနဲ့မသိန်းကြီးထိုက်တို့ကပြောပြပေးပါဦးရှင
်အင်္ဂါနေ့ကလှုပ်တဲ့အမေရိကန်သမ္မတလောင်ပနမရွေးချယ်ပွဲတစ်ခုဖြစ်တဲ့နယူးဟမ်ရှယ်ပရိုင်မရီမှာDemocratic Party ဘက်ကထက်လွတ်တော်မှာ Bernie Sanders အနိုင်ရပြီး Republican Party ဘက်မှာတော့ billionaire တထည်ကြီး Donald Trump ကအနိုင်ရသွားပါတယ်။ဒါဟာဖြင့်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပါတီကိုစားပြုကိုယ်စားလှယ်လောင်းပနမရွေးချယ်ပွဲဒီမှာသူတို့နှစ်ယောက်ပထမဆုံးအနိုင်ရတာပါ။မဲယုံရည်အတွက်90ရာခိုင်နှုန်းနီးပါးရည်အတွက်ပြီးချိန်မှာ Sanders က Democratic မဲဆန္ဒရှင်တွေရဲ့60ရာခိုင်နှုန်းကိုရထားပြီးနိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton က38ရာခိုင်နှုန်းပဲရပါတယ်။ရွေးကောက်ပွဲဝင်တဲ့လူပိုများတဲ့ Republican Party ဘက်မှာတော့ Trump ကမဲအရည်အတွက်ရဲ့35ရာခိုင်နှုန်းကိုရပါတယ်။ဝါယိုပြည်နယ်အချိုရည်မှုဂျွန်ကဆစ်က16ရာခိုင်နှုန်းနဲ့ဒုတိယနေရာရပါတယ်။အခုမဲရလက်တွေဟာဒီအချိုရွေးချယ်ပွဲမတိုင်ခင်မကြသေးခင်ကထွက်ထားတဲ့လူလူစတန်တွေကရလက်တွေနဲ့ကန့်ကြီးပါတယ်။လူလူစတန်တွေမှာဗမော့ပြည်နယ်ထက်လွတ်တော်မှဆန်ဒါစ်နဲ့တထေးကြီးထရမ့်တို့ကသူတို့ရဲ့ပြိုင်ဘက်တွေကို10ရာခိုင်နှုန်းကျော်အသာရထားတာပါ။ဖေဖော်ဝါရီလ20ရက်နေ့လုံမဲ့ပနမရွေးချယ်ပွဲတွေကိုတော့ Democratic Party အတွက် Nevada ပြည်နယ်နဲ့ Republican Party အတွက် South Carolina ပြည်နယ်မှာလုံမှာဖြစ်ပါတယ်။
ဆီးရီးယားနိုင်ငံတွင်လူသားချင်းစာနာထောက်ထားမှုဆန်ရအခြေအနေတွေနဲ့ပတ်သက်လို့ဒီကနေ့ဗုဒ္ဓဟူးနေ့မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှတီးထန့်ဆွေးနွေးပွဲတစ်ခုပြုလုပ်ဖို့ရှိပါတယ်။ရုရှားတို့ရဲ့လေကြောင်းတိုက်ခိုက်မှုတွေအထောက်ပံ့တဲ့ဆီးရီးယားစိုးရတပ်ဖွဲ့တွေကဆီးရီးယားနိုင်ငံအလက်ပိုမြို့ရင်းကတပုံတွေကိုထိုးစစ်ဆင်နေတာဖြစ်ပါတယ်။ဆီးရီးယားဆိုရရဲ့ထိုးစစ်တွေကြောင့်နိုင်ငံမြောက်ပိုင်းအလက်ပိုမြို့ကနေတူရကီနယ်စပ်ကိုတောင်းနေချီတဲ့ဒုက္ခသည်တွေထွက်ပြေးနေကြရပြီးစိုးရိမ်မှုတွေတိုးလာနေတယ်လို့ဒေသတွင်းမှလူသားချင်းစာနာထောက်ထားမှုဆိုင်ရာဘေးဒုက္ခတွေကြားရောက်လာမဲ့အခြေကုလသမဂ္ဂနဲ့အထောက်အကူပေးရေးအဖွဲ့တွေကစိုးရိမ်နေကြပါတယ်။ထိုးစစ်တွေစခဲ့ခြင်းကဆက်လို့အရသာ100လောက်အပါအဝင်အနည်းဆုံးလူပေါင်း900လောက်ထိဆုံးခဲ့ရပြီးဖြစ်တယ်လို့လဲဆီးရီးယားအခြေစိုက်ပီတင်ချေဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဒီကနေ့ပြောပါတယ်။အလက်ပိုမျိုးတွင်မှာဘာတွေဖြစ်နေသလဲဆိုတာနဲ့မျိုးကိုပေးပို့နေတဲ့အထောက်အကူပေးရေးလုပ်ငန်းစဉ်ပေါ်မှာထိခိုက်မှုတွေကဘလို့တက်ရောက်မှုရှိနေလဲဆိုတာတွေအပေါ်မှာအထူးစိုးရိမ်တဲ့အကြောင်းလဲကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့ရဲ့အကြီးအကဲစတက်ဖင်အိုဘရိုင်းကမနေ့အင်္ဂါနေ့ကပြောဆိုထားပါတယ
်။စစ်တမ်းတင်နေတဲ့အာဖဂန်နစ္စတန်နိုင်ငံမှာနိုင်ငံရေးအရပြန်လည်တည်မြဲရေးအလားအလာပေါ်အမေရိကန်ထောက်လှမ်းရေးဘက်ရဲ့နောက်ဆုံးလေ့လာဆန်းစစ်ချက်ကတန်လျာအမြင်ရှိပါတယ်။2016ခုနှစ်အတွင်းအာဖဂန်နစ္စတန်မှာနိုင်ငံရေးအရပြိုကွဲမဲ့စိုးရိမ်ပွဲအန်ဒရက်ရှိနေတယ်လို့လည်းသတိပေးပါရယ်။နိုင်ငံရေးတည်ငြိမ်မှုအတွက်ဆက်ဖြစ်နေတဲ့အခက်အခဲတွေကိုအာဖဂန်အစိုးရရင်ဆိုင်နေရတယ်လို့အမေရိကန်မျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူး James Clapper ကအထက်လွှတ်တော်ကော်မတီတစ်ခုကိုအင်္ဂါနေ့မှာပြောပါရယ်။အခက်အခဲတွေထဲမှာနိုင်ငံရေးအရပေါင်းစည်းမှုယိုယွင်းလာတာ၊ဒေသတွင်းဩဇာအာဏာကြီးသူတွေကလုတ်ပိုင်ခွင့်အာဏာကိုပိုသုံးလာတာ၊ဘဏ္ဍာငွေကြေးအခြေအနေမကောင်းတာ၊နိုင်ငံတော်မှာတာလီဘန်တွေနဲ့တိုက်ခိုက်မှုဆက်ဖြစ်နေတာတွေပါဝင်ပါရယ်။ယူကော့ဘွဲဆိုင်ရာပြည်ပြင်ပြောင်းလဲရေးတွေကိုအကောင့်ထဲပေါ်တာနဲ့နောက်နေနေတာကြပြီဖြစ်တဲ့လွတ်တော်ရွေးကောက်ပွဲတွေကျင်းပရေးအပါအဝင်ပူကြီးမာတဲ့ပူပြီးကွဲပြားစေတဲ့ကိစ္စတွေကို2016ခုနှစ်နောက်ပိုင်းမှာအာဖဂန်အစိုးရရင်ဆိုင်ရမယ်လို့မစ္စတာကလပါကပြောပါရယ်။15နှစ်ကြာလက်နက်ကင်ပုံကံမှုကိုအဆုံးသတ်စေဖို့အတွက်အာဖဂန်သမ္မတအက်ရှရဖ်ဂါနီရဲ့အမျိုးသားညီညွတ်ရေးအစိုးရနဲ့တာလီဘန်တွေအကြားငြိမ်းချမ်းရေးဆိုင်ရာတိုက်ရိုက်ဆွေးနွေးပွဲတွေကိုဒီလကူမှာကျင်းပဖို့ရှိနေချိန်မှာပဲအမေရိကန်ထောက်လှမ်းရေးဘက်ရဲ့အခုလိုသုံးသပ်ချက်တွေထွက်လာတာပါ။
အမေရိကန်ပြည်ထောင်စုရဲ့ဓာတ်ပိဆက်ယုံတွေရဲ့ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုကိုရှော့ချမယ်။သမ္မတအိုဘားမားရဲ့အစီအစဉ်ကိုတရားရုံးချုပ်ကဆိုင်းငံ့လိုက်ပါတယ်။အမေရိကန်သမ္မတအိုဘားမားကရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ရေးနည်းလမ်းတစ်ခုအနေနဲ့ဩဂုတ်လအတွင်းကြေညာခဲ့တဲ့စီမံစည်းကမ်းတွေအရနိုင်ငံရဲ့ဓာတ်အပိဆက်ယုံတွေဟာအခု2016ခုနှစ်စက်တင်ဘာလမတိုင်ခင်မှာ2005ခုနှစ်တုန်းကရှိခဲ့တဲ့ဒဏ်ငွေ ထုတ်လွှတ်မှုအဆင့်ရဲ့32ရာခိုင်နှုန်းကိုလျှော့ချရမှာဖြစ်ပါတယ်။တန်းစင်တဲ့ဓာအပိစက်ရုံစီမံကိန်းကိုပြည်내28ခုလို့ကစန့်ကျင်ပြီးသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီ EPA ကလွန်အကျွံလှုပ်လာနိုင်တယ်လို့လည်းပြောဆိုပါတယ်။ဒီလိုလှုပ်ဆောင်မှုကြောင့်ကုန်ကျစရိတ်တွေမြင့်လာမယ်။စီးပွားရေးလုပ်ငန်းတွေအပေါ်မလို့အဖဲအထိနာစရာဖြစ်လာနိုင်တယ်ဆိုပြီးတရားစွဲဆိုခဲ့တာဖြစ်ပါတယ်။တရားဥပဒေကြောင့်အရဖြည့်ရှင်းလုံဆောင်ပြီးချိန်ထိသမရရဲ့ညွှန်ကြားချက်အစ်စ်တွေကိုစိုင်းငံ့ထားရမယ်လို့တရားရုံးချုပ်ကမနေ့အင်္ဂါနေ့ကအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။အောက်တရားရုံးတစ်ခုဖြစ်တဲ့ Washington DC ရဲ့အယူခံတရားရုံးကတော့ဒီအမှုကိုဇွန်လထဲမှာကြားနာဖို့ရှိပြီးဒီနောက်မှမှတရားရုံးချုပ်ကကြားနာနိုင်ပွဲရှိပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝေကနေဗိုလ်တဟုညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားကမကြာသေးခင်ကပဲဒုံးပြန်တစင်းပြစ်လွတ်တဲ့အပေါ်ဒုံးပြန်တဲ့အနေနဲ့မြောက်ကိုရီးယားနိုင်ငံနဲ့ပူးတွဲလှုပ်ဆောင်နေတဲ့စစ်မှုဆောင်ကလုပ်ငန်းတွေကိုရပ်ပစ်မယ်လို့တောင်ကိုရီးယားဆိုရကဒီကနေ့ပြောလိုက်ပါတယ်။ဒါဟာဆယ်စုနှစ်နဲ့ချီပြီးလက်ပတ်လာတဲ့စစ်မှုဆောင်ကလုပ်ငန်းတွေကိုတောင်ကိုရီးယားကပထမဆုံးအကြိမ်ရပ်ဆိုင်မဲ့သဘောပါ။ပြီးခဲ့တဲ့တနင်္ဂနွေနေ့ကတာဝတ်ပြစ်ဒုံးပြန်တစင်းကိုမြောက်ကိုရီးယားကဆန့်သက်ပြစ်လွတ်တာပါ။ဒါဟာတားမြစ်ထားတဲ့ဒုံးကျည်နည်းပညာဆန့်သက်မှုဖြစ်တယ်လို့တခြားနိုင်ငံတွေကသတ်မှတ်ပါတယ်။မြောက်ကိုရီးယားနဲ့နေဆက်မှရှိတဲ့ K-Song စစ်မှုဆောင်ကလုပ်ငန်းတွေကိုရပ်ဆိုင်လိုက်ခြင်းအဖြစ်မြောက်ကိုရီးယားအနေနဲ့အဲ့ဒီစစ်မှုဆောင်ကနေရနေတဲ့ဝင်ငွေတွေနဲ့သူတို့ရဲ့နျူကလ িয়ার နဲ့ဒုံးကျည်နည်းပညာတွေဖွံ့ဖြိုးအောင်လုပ်နေတာကိုအဆုံးသတ်သွားစေလိမ့်မယ်လို့တောင်ကိုရီးယားပေါင်းစည်းရေးဆိုင်ရာဝန်ကြီးဟွန်ယောင်ဖြိုးကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောပါတယ်။2005ခုနှစ်ကနေစပြီးလက်ပတ်နေတဲ့ဒီစစ်မှုဆောင်ကနေမြောက်ကိုရီးယားဆူရကိုအမေရိကန်ဒေါ်လာတန်း960ဝင်ငွေရစေတယ်လို့မစ္စတာဟွန်ကပြောပါတယ်။စစ်မှုဆောင်ပိတ်လိုက်တဲ့အတွက်အဲ့ဒီမှာလုပ်နေကြတဲ့ကုမ္ပဏီတွေကိုတော့တောင်ကိုရီးယားဆူရကညှိနှိုင်းပေးသွားမယ်လို့ဆိုပါတယ်။မနေ့ကကြာသပတေးနေ့ကစပြီးစစ်မှုဆောင်လုပ်ငန်းတွေကိုရပ်လိုက်မှာပါအခုလိုရနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားဘက်ကချက်ချင်းတုံ့ပြန်ပြောဆိုတာမရှိသေးပါဘူ
းအမေရိကန်သမ္မတဘရက်အိုဘားမားနဲ့အရှေ့တောင်အာရှနိုင်ငံများအတင်အာဆီယံဖွဲ့ဝင်နိုင်ငံ10နိုင်ငံကခေါင်းဆောင်တွေကယ်လီဖိုးနီးယားပြည်နယ်ပန်းစပရင်စ်အနီးကကျေးလက်အိမ်ဝင်းမှာနောက်သတင်းပတ်အတွင်းတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ကသူ့ပိုင်ဆိုင်ချောင်းပို့ပြီးပြသလာတဲ့အချိန်မှာပဲအခုအစီအဝေးထွက်ပေါ်လာတာဖြစ်ပါတယ်ဒါပေမဲ့ဒီဆွေးနွေးပွဲကနေထွက်ပေါ်လာမယ့်ရလတ်တစ်ခုခုအပေါ်မှာမျှော်လင့်ချက်ကြီးကြီးမထားကြဖို့တုံ့သက်သူတွေကသတိပေးပါတယ်။အမေရိကန်သမ္မတအိုဘားမားရဲ့သမ္မတတက်တန်နောက်ဆုံးနှစ်မှာကျင်းပတဲ့ဆွေးနွေးပွဲဖြစ်ပြီးဒီဆွေးနွေးပွဲကနေခိုင်မာပြတ်သားတဲ့သဘောတူညီချက်တစ်ခုခုထွက်လာဖို့တိတ်မျှော်လင့်စရာမရှိဘူးလို့ Singapore Institute of International Affairs ရဲ့အကြီးအကဲ Simon Tay ကသူ့အမြင်ကိုပြောဆိုခဲ့ပါတယ်။တရုတ်နဲ့ရေပြင်ပိုင်းနဲ့အငင်းပွားနေတဲ့နိုင်ငံတွေတဲကဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတို့ကအမေရိကန်ပြည်ထောင်စုထံကလုံခြုံရေးအာမခံချက်ရဖို့ပို့ပြီးလှုပ်ဆောင်လာတာကြောင့်စကလုံးလှလှသုံးပြီးတရုတ်အစိုးရဘက်ကရက်တီပြောဆိုနေကြတဲ့တခြားအာဆီယံအဖွဲ့ဝင်နိုင်ငံတချို့နဲ့ကွဲကွာသွားစေပါတယ်။ဒီအချက်ကြောင့်လဲကယ်လီဖိုးနီးယားမှာပြုလုပ်တဲ့စီးဝေးပွဲကနေပြတ်သားတဲ့တမှုထူးခြားတဲ့ကြီးညာချက်တစ်ခုခုထွက်လာဖို့ခက်ခဲသွားစေနိုင်ပါတယ်။
တိုင်ဝမ်ကျွန်းတောင်ပိုင်းမှာပြီးခဲ့တဲ့တင်ဘက်ကငလျင်ကြီးလှုပ်လို့ပြိုကျသွားတဲ့လူနေအဆောက်အဦတစ်ခုကိုဆောက်လုပ်တာမှာတောင်ဝမ်ရှိတဲ့လူကိုဖမ်းထားတော့မှာပဲငလျင်တန်ကနေအသက်မသေးကျန်ရင်သူတွေရှိနေဦးမလားဆိုတဲ့မျှော်လင့်ချက်နဲ့အပြက်စီးပုံတွေကြားထဲမှာရှာဖွေရေးကိုလည်းဆက်လုပ်နေပါတယ်ထိုင်းနန်မျိုးကဝေကွန်ဂိုးလ်ဒန်ဒရာဂွန်18ထပ်အဆောက်အဦကိုတိစောက်ခဲ့တဲ့ကုမ္ပဏီရဲ့ဥက္ကဋ္ဌဟောင်းလင်မင်းဟွီနဲ့တခြားအကြီးအကဲအောင်နှစ်ဦးကိုဖမ်းထားတာပါလူသေဆုံးတဲ့အထိဖြစ်ရတဲ့ပေါ်လျော်မှုနဲ့သူတို့ကိုဆွဲချက်တင်ထားပါတယ်အဆောက်အဦကိုဆောက်လုပ်တာမှာတုံးခဲ့တဲ့နီလန်တွေပစ္စည်းတွေနဲ့ပတ်သက်ပြီးငလျင်လှုပ်ပြီးတဲ့နောက်ပိုင်းမှာမိခုံးတွေထွက်လာတာပါအစအဦးရဲ့နေရံတွေထဲမှာတံပူးတွေရေမြုပ်တွေထည့်ဆောက်ထားတာကိုအပျက်စီးပုံတွေကိုရိုက်ယူထားတဲ့တပ်ပုံတွေမှာတွေ့ရတာကြောင့်လဲအဲဒီလိုမျိုးကုန်တွေထွက်လာတာပါပြီးခဲ့တဲ့စနေနေ့ကလှုပ်ခတ်တဲ့ပြင်းရ 6.4 ငလျင်ကြီးကြောင့်လူ43ဦးထက်မနည်းသေဆုံးတယ်လို့ယူဆထားပါတယ
်ဂျပန်နိုင်ငံရဲ့အစုရှယ်ယာဈေးကွက်မှာဒီကနေ့နောက်တစ်ရက်ထပ်ပြီးအကြီးအကျယ်ဈေးကျပါတယ်ဥရောပကဗန်နေရဲ့ငွေရေးချေးရေးအရာခိုင်မာမှုပေါ်မှာရင်းနှီးမြှုပ်နှံသူတွေစိုးရိမ်ပြီးအခုလိုဈေးဆက်ကျတာပါအမေရိကန်ဗဟိုဘဏ်အကြီးအကဲဟာလဲကွန်ဂရက်စ်လွှတ်တော်ကအဓိကကော်မတီတွေကိုအစီရင်ခံဖို့ရှိနေပါတယ်။အင်္ဂါနေ့တုန်းက 5.4 ခန့်နှုန်းထိဈေးကျထားတဲ့နစ်ကေးအညွန့်ကိန်းဟာဒီကနေ့ 2.3 ခန့်နှုန်းထက်ကျသွားတာကြောင့်2014ခုနှစ်အောက်တိုဘာလကတည်းကဆိုရင်အနှိမ့်ဆုံးအမှတ်ကိုရောက်သွားပါတယ်။နစ်ကေးအညွန့်ကိန်းဟာဒီလအတွင်း100ခန့်နှုန်းကျော်ဈေးကျတဲ့အတွက်အစုရှယ်ယာတွေကိုရောင်းထုတ်ဖို့တွန်းအားဖြစ်စေတဲ့ဈေးကွက်အခြေအနေကိုရောက်သွားပါတယ်။ ဩစတြေးလျဆန်အစုရှယ်ယာအညွန့်ကိန်း S&P ASH ကတရားခိုင်နှုန်းကျော်ဈေးချပြီးရှန်ဟဲဟောင်ကောင်တိုင်ပင်နဲ့ဆိုးလ်မြို့တွေကအစုရှယ်ယာဈေးကွက်တွေကတော့တရုတ်နှစ်သက်ကူကာလဖြစ်တာကြောင့်ဈေးပိတ်ထားပါတယ်။ဥရောပကအကြီးဆုံးဘဏ်ကြီးတွေအနေနဲ့သူတို့ရဲ့အစုရှယ်ယာဈေးတွေကျသွားတာကိုကာမိစေဖို့လက်ထဲမှာငွေအလွန်လောက်ရှိရလားဆိုတဲ့အပေါ်ရင်းနှီးမြှုပ်နှံသူတွေမေးခွန်းထုတ်နေကြတာပါ။အမေရိကန်ဘိုးဘန်အကြီးအကဲဂျဲနက်ယယ်လန်ဟာကွန်ဂရက်လွှတ်တော်ကအဓိကကျတဲ့ကော်မတီတွေနဲ့ဒီကနေ့နဲ့ကြာသပတေးနေ့မှာအစီရင်ခံဖို့ရှိပါတယ်။လက်ရှိအမေရိကန်စီးပွားရေးအခြေအနေအတွုံတွုံတွင်းမြင့်ဖို့အလားအလာဖွံ့ဖြိုးတိုးတက်မှုနဲ့အလုတ်လက်မဲ့အခြေအနေတွေကိုပြောဆိုကြမှာဖြစ်ပါတယ
်ရုရှားမှာစီးပွားရေးမကောင်းလာတာကြောင့်ရုရှားကကာယောင်းသူတွေအတွက်2015ခုနှစ်ကအခြေအနေမကောင်းလာပါဘူးစီးပွားရေးကကြငွေဖောင်းပွားမှုကများတာကြောင့်ပြီးခဲ့တဲ့နှစ်တွင်းရုရှားနိုင်ငံမှာကားအယောက်36ရာခိုင်နှုန်းကျသွားပါတယ်ခင်ဗျာ
ထိတ်တန့်ရောက်တဲ့တဲ့တွေကိုကိုကြော်သိတဲ့မှတ်သိရင်ထိုက်လို့ကြေညာပေးကြတာပါအခုဆက်လက်ပြီးတော့တဲ့င်းဆောင်မတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရင်းဦးဆုံးအနေနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှန်ကြီးတေခန်အမေအကြောင်းတင်ပြချက်ပေါ်အမြင်သဘောထားကိုတင်ပြပေးပါမယ်2016ခုနှစ်နေ့လယ်ပိုင်းလောက်မှာတာဝန်လွှဲပြောင်းယူတော့မဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှန်ကြီးတေဖြစ်စုပြုထားတဲ့စကော့မာရှယ်ကိုအမေရိကန်ထက်လွှတ်တော်မှကအတီးပြုတ်လိုက်တာကိုမြန်မာနိုင်ငံသားဝန်ကြီးဌာနကကြိုးဆိုလိုက်ပါတယ်။စကော့မာရှယ်ဟာအာရှရေးရာကျွမ်းကျင်သူတူလည်းဖြစ်တာကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးမှာပါဝင်ကူညီဖို့လည်းမျှော်လင့်တယ်လို့နိုင်ငံသားရေးတူဝန်ကြီးကပြောပါတယ်။ပြည်စုံကိုတော့ VOA သတင်းတော့မတ်တင်ကီလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးအဖြစ်တာဝန်ထမ်းဆောင်မှုအတွက်အမေရိကန်နိုင်ငံသားဝန်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာအကြီးတန်းဒူလက်ထောက်နိုင်ငံသားဝန်ကြီးစကော့အယ်လန်မာရှယ်ကိုအမေရိကန်အထက်လွှတ်တော်ကနေကန့်ကွက်မဲမရှိအတီးပြုတ်လိုက်ပါတယ်။ရန်ကုန်မြို့အမေရိကန်တန်ယုံပြောရေးဆိုခွင့်ရှိသူကလည်းအတီးပြုတ်ပြောဆိုပြီးတာဝန်လွှဲပြောင်းရေးတွေကိုနောက်ပိုင်းမှာတရင်ထုတ်ပြန်သွားမယ်လို့အခုလိုပြောပါတယ
် On February 9th the US Senate confirmed Scott Marciel as the next ambassador to Burma We will share details regarding Ambassador Mitchell's departure
and Scott Marciel ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမကြီးအဖြစ်တာဝန်ထမ်းဆောင်ဖို့အတွက် February 9ရက်နေ့မှာအမေရိကန်ထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်လက်ရှိသံမကြီး Mitchell တာဝန်ပြီးဆုံးချိန်မှာပြန်လည်ထွက်ခွာဖို့နဲ့သံမကြီးအသစ် Marciel ကိုရောက်လာမယ့်အချိန်တွေကိုနောက်ပိုင်းမှာအသေးစိတ်သတင်းထုတ်ပြန်သွားပါမယ်
လက်ရှိတန်အမတ် Derek Mitchell ရဲ့တက်တန်းကုံဆုံးမဲ့2016ခုနှစ်ဇွန်လနောက်ပိုင်းမှာလာရောက်တာဝန်ထမ်းဆောင်ရမှာပါ။တန်အမတ်ကြီးအသစ်ဖြစ်လာမဲ့ Scott Marshall ဟာအရှေ့အာရှနဲ့ Pacific ရေးရာမှာကျွမ်းကျင်သူတစ်ဦးဖြစ်တာကြောင့်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာထဲထဲဝင်ဝင်ပူးပေါင်းကူညီနိုင်လိမ့်မယ်လို့မျှော်လင့်ပြီးကြိုဆိုတယ်လို့နိုင်ငံခြားရေးဒုဝန်ကြီးဦးတန်ကျော်ကအခုလိုပြောဆိုလိုက်ပါတယ်။
ဒီဟို Scott Marshall မြန်မာအကြောင်းနဲ့သူတည်တည်သားပဲလေအရင်တော့လည်းအင်ဒိုနီးရှားမှာသူလုပ်ခဲ့တယ်ဒါမှနဲ့လုပ်ခဲ့တယ်ပေါ့နော်အဲ့တော့ဟိုအရှေ့အကြောင်းကိုလည်းတည်နေတာပေါ့အရှေ့ဟလာ mentality တဲ့သူ read လို့ read လုပ်နိုင်တဲ့ပုံကိုတယောက်ပေါ့လေနော်ကိုတို့အနေနဲ့ကတော့ဟလာဒီဒါမှတည်းတယောက်လာတဲ့ပုံမှာဟလာကြိုးစားတယ်အမှန်တည်းပြောရရင်တော့ကိုတို့အနေနဲ့ဟလာတူလာတဲ့ကိစ္စကိုကြိုးစားတယ်သူ့အနေနဲ့ဟလာမြန်မာနိုင်ငံရဲ့နော်ဒီရှေ့သွားမဲ့ဒီခီးလမ်းပေါ့နော်ဟလာဒီမိုကရေစီနဲ့ဟလာဒါမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်မှုပေါ်မှာသူ့အနေနဲ့ပါဝင်ပြီးတော့နော်ဒီကုလို့ဟလာဒီအစိုးရအန်ဒလာအပါဝင်နောင်လာမဲ့အစိုးရနဲ့လည်းရှေ့လက်ပူးပေါင်းဆောင်ရွက်သွားနိုင်တယ်လို့ကုလို့ကလိုပဲယုံကြည်ထားတယ်လေ
လက်ရှိမြန်မာနိုင်ငံမှာ2015ရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်ရဲ့ဒုတိယအကြိမ်လွှတ်တော်အစည်းအဝေးတွေစတင်နေပြီးမတ်လ18ရက်နေ့နောက်ပိုင်းမှာတော့သမရရွေးချယ်ရေးလုပ်ငန်းစဉ်တွေပြုလုပ်မှာဖြစ်ပါတယ်။ဧပြီလမှာအစိုးရတည်တရဝင်းတက်လာတဲ့အခါမှာပြုပြင်ပြောင်းလဲရေးနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေအများကြီးရင်ဆိုင်ရမှာဖြစ်တာကြောင့်မြန်မာနိုင်ငံမှာလာရောက်တာဝန်ထမ်းဆောင်မဲ့တန်အမတ်ကြီးအသစ်အနေနဲ့အတော်ကိုစူးစမ်းအထောက်ရလိမ့်မယ်လို့နိုင်ငံတကာအရေးကြွမ်းကျင်သူဒေါက်တာခင်စောဝင်းကအခုလိုသုံးသပ်လိုက်ပါတယ်
။စကော့နာစီလာမယ့်အချိန်ကျလို့ရှိရင်ပို့ပြီးတော့စိန်ခေါ်မှုတွေကများလိမ့်မယ်။နော်။ဆိုတော့ဒီတော့ကဲဥသိမ်းစိန်ဆိုတာလက်ထက်ပေါ့ကွာ။ဟိုဒီမိုကရေစီနဲ့အရသာဆိုတာဒီဘိုင်းပေါ့နော်။ဒီလိုအဆင်ပြေသွားနေကြတာဟုတ်အခုကျတော့ပြောမယ်ဆိုလို့ရှိရင်ဒီမိုကရေစီရသအစိုးရဘက်ကိုတော့ပို့ပြီးတော့ရှင်းလာတယ်လေတစ်ချိန်တည်းမှာလည်းအစိန်ခေါ်မှုတွေခက်ခဲတွေပို့ပြီးတော့မရလာတယ်အဲ့လားကဘယ်လို့မှမြင်လို့မရဘူးနော်အဲ့လားကြောင့်မလို့စကော့မာဆီယယ်လာတဲ့အချိန်ဆိုလို့ရှိရင်လည်းပို့ပြီးတော့သူ့အနေနဲ့ဟိုဂျိုးဘန်အားထုတ်အောင်လည်းတော့ထင်တယ်နော်
အခုအထက်လွှတ်တော်ကအတည်ပြုပေးလိုက်တဲ့ဝန်ကြီးစကော့မာရှယ်ဟာ2009ခုနှစ်ကနေ2010ပြည့်နှစ်ထိအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံကြားရေးဝန်ကြီးအပြင်အာဆီယံဆိုင်ရာအမေရိကန်သံအမတ်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းမြန်မာနိုင်ငံကိုအကြိမ်ကြိမ်လာရောက်ခဲ့ပူပါတယ်2010ကနေ2013ခုနှစ်ထိလဲအင်ဒိုနီးရှားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတော့အခုလက်ရှိမှာတော့အရှေ့အာရှနဲ့ပစိဖိတ်ရေးရာအကြီးတန်းဒုလက်ထောက်နိုင်ငံကြားရေးဝန်ကြီးတာဝန်ကို2013ခုနှစ်မှာစတင်ထမ်းဆောင်ခဲ့တာဖြစ်ပါတယ်ရှင်
။မတင်ကြီးလင်းတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့စီးပွားရေးသတင်းပုံဖြစ်တဲ့ပြည်တွင်းအမေရိကန်ဒေါ်လာဈေးနှုန်းကျလာနေတဲ့အကြောင်းကိုတင်ပြပေးပါမယ်။ပြည်တွင်းမှာအမေရိကန်ဒေါ်လာဈေးဖေဖော်ဝါရီလ10ရက်ကစပြီးတိတိတသာကျဆင်းလာတာမို့ငွေလဲကောင်တာနဲ့ဘဏ်တချို့အခုရက်ပိုင်းဒေါ်လာဝယ်ယူမှုပိတ်ထားကြပါတယ်။ပြည်တွင်းငွေလဲနှုန်းဇက်တိုက်ကျဆင်းလာနေတာကိုဗဟိုဘဏ်အနေနဲ့ဝင်ထိန်ပေးဖို့လိုသလိုဒေါ်လာဈေးအတက်ကျမြန်လွန်းတာကိုသတိထားဖို့လိုတယ်လို့ဘဏ်လုပ်ငန်းရှင်တွေကထောက်ပြကြပါတယ်။ဒီသတင်းပြည်စုံကိုတော့ VOA သတင်းတောက်မမမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ February 10ရက်နေ့ကပြည်တွင်းဘဏ်တွေရဲ့တရားဝင်ငွေလဲကောင်တာတွေမှာ American Dollar ဈေးနှုန်း1261ကျပ်ရှိခဲ့ရတာကနေဒီကနေ့ February 10ရက်နေ့မှာတော့1230အထိဇက်တိုက်ကျဆင်းခဲ့ပါတယ်။ပြည်ရင်းမှာအမေရိကန်ဒေါ်လာဈေးဇက်တိုက်ကျဆင်းနေတာမို့ပြည်ရင်းပုဂ္ဂလိကဘဏ်တွေရဲ့တရားဝင်ငွေလဲကောင်တာတွေမှာဒေါ်လာဝယ်ယူမှုပိတ်ပင်ထားတာကြောင့်အမေရိကန်ဒေါ်လာလဲလှယ်လူတွေအနေနဲ့ပြင်ပဈေးကွက်မှာပဲအလဲလှယ်လုပ်နေကြရတာပါအခုလိုအမေရိကန်ဒေါ်လာဈေးအတက်ကျမြန်လွန်းတာကိုဗဟိုဘဏ်အနေနဲ့ဝင်ထိန်ပေးဖို့လိုပြီးဈေးကွက်ကိုတော့ထိန်းချုပ်ဖို့မဖြစ်နိုင်ဘူးလို့ကမောဇာဘဏ်ရဲ့အကြီးတန်းအကြံပေးဦးသန်းလွင်ကပြောပါတယ
်ဒေါ်လာဈေးကစားကြတာစားတတ်တာသိမကောင်းအတက်တာအဲ့ဒါမှပြည်ကြီးတတာနဲ့အတက်တာကောင်းတယ်ဒီတရားနဲ့ဆင်းတာဘူးကောင်းတယ်။ဒီလိုမျိုးတိတ်တက်တာကြတာကိုအတက်မချမ်းဖို့အကြမချမ်းဖို့တော့အရေးကြီးတယ်။ဒါဒါလေးတစ်ခုပဲ။နော်အဲ့ဒါကိုတော့ထိတ်ချောက်ပြေးလို့ပါဘူးဟာ။ဒီဒါထိတ်ချောက်ပြေးရင်ဒါအကောင်းဆုံးမဟုတ်ဘူ
း။ပြည်ရင်းဘဏ်တွေရဲ့ငွေလဲကောင်တာတွေဒေါ်လာဝယ်ယူမှုပိတ်ပင်ထားတာနဲ့ပတ်သက်လို့တော့သူကအခုလိုဆက်ပြောပါတယ
်။ပိတ်တာတော့မဟုတ်ဘူး။ကျွန်တော်နေရဆိုတာပိတ်တာမဟုတ်ဘူး။အမှသူကဟိုပါပေါ့ဗျာ။အဲ့ဒါယာယီဟို suspend လုပ်တယ်ခေါ်တာပေါ့။မဟုတ်လို့တော့ဟိုခုနကလိုရောက်နေလို့စိတ်နေရတော့ဟိုတခါငွေလေးကြီးပြတ်သွားတာရှိတယ်လေ။ဟုတ်ကြာကပြတော့ရှင်အဲ့တခါပြန် replace ဖြစ်လို့တာပြီးတော့ပြန်ဖြည့်ရချိန်မှာခဏလေးရှောက်မှာဟိုညင်းသွားနေဆိုတော့ငွေပြန်ပြီးထွက်ယူရတာရှိတယ်ဒါမျိုးရရှိတယ်ငွေပြန်ပြီးတော့ဟိုဖြည့်တရတာပေါ့ဖြည့်တရရချိန်တော့ဒါဒီကြာကလာနေလည်းဖြစ်တာပ
ါအမေရိကန်ဒေါ်လာတန်ဖိုးကျဆင်းမှုနဲ့အမေရိကန်ရဲ့စီးပွားရေးနေကွေမှုကပြည်ရင်းဒေါ်လာဈေးရုပ်တရက်ကျဆင်းမှုရဲ့အဓိကအကြောင်းရင်းဖြစ်ပြီးမြန်မာပြည်နိုင်ငံရေးအခြေအနေတည်ငြိမ်မှုနဲ့လည်းသက်ဆိုင်တယ်လို့စီးပွားရေးပညာရှင်ခင်မောင်ညိုဘောဂဗေဒကပြောပါတယ
်အခြေတန်းကတော့ဟိုကျွန်တော်ငကူမှန်းတော့ဘာမှကြရစရာအကြောင်းမရှိဘူးပေါ့နော်ငကူယူဆတဲ့ခါတော့အမေတကယ်တကယ်တော့အဲ့လိုကြတဲ့ခါတော်တော်လေးကိုမြန်တာတွေ့ရတယ်အဲတကူကတော့အမေရိကန်ဒေါ်လာကိုတိုင်းကကွာဟိုအားနေတဲ့တဘောပေါ့လေအဲ့တစ်ချက်တွေ့ရတယ်အဲပြည်တွင်းကတော့ပြည်တွင်းကအများဆုံးပြောလို့ရတာကတော့အေးနိုင်ငံရေးတည်ငြိမ်မှုပေါ့လေဒီအတွင်ကူးပြောင်းတဲ့အချိန်မှာတော်တော်ကတော်တော်လေးစိုးရိမ်ပူပန်တာရှိကြတယ်မတိမနေဖြစ်မှာဆိုတော့အဲ့ဒါကိုအဲဒေါ်လာကင်ရတယ်အဲကင်ရတယ်ကင်ရတာများတယ်ပေါ့လေအခုအဲ့ဒီခါမကင်တော့ဘူးဆိုတာတကယ်ကြားတယ်တကယ်တကယ်ကတော့အဲဒီသေးသေးသာပြောနိုင်တာဆိုလို့အမေရိကန်ရဲ့စီးပွားရေးနှေးကွေးတာတကူကတော့တော်တော်လေးတေချာပေါ့ပြောနိုင်တယ်တခြားအရာတော့အမှန်စားတော်တော်လေးခက်တယ်ပေါ့နော်ဒါကြတဲ့နှုန်းကတော့တော်တော်လေးကိုမြန်တယ
်ဒေါ်လာဈေးကျဆင်းမှုကြောင့်သွင်းကုန်တွေဈေးကျမယ်လို့ရေဘူးရအနေနဲ့ပြောနိုင်ပေမဲ့လည်းမြန်မာပြည်မှာတော့ကုန်ဈေးနှုန်းရုတ်တရက်ကျဆင်းမှုမဖြစ်နိုင်ဘူးလို့သူကသုံးသပ်ပါတယ်
အမှန်တရားတော့ဗျာဟိုဖြစ်တင်ဖြစ်တတ်တာကတော့ဒါသွင်းကုန်တွေဈေးကျမှာပေါ့ဒါပေမဲ့ဗမာပြည်ရဲ့ထုံးစံတိုင်းတက်ဘယ်သူမှတော့ဈေးချမယ်မထင်ပါဘူးအဲ့တော့နည်းနည်းလေးနည်းနည်းလေးကြာတဲ့ခါကျရင်တော့တချို့ပစ္စည်းများဈေးချမလားမပြောတတ်ဘူးရုပ်တရက်ကြီးကတော့မဖြစ်နိုင်ပါဘူးဒီတိုင်းဗမာပြည်မှာဈေးတက်တာကမြန်တာဈေးချတာနည်းနည်းခဲရင
်ဘဟိုဘဏ်ကတော့ February 9ရက်နေ့မှာအမေရိကန်ဒေါ်လာလဲလှယ်နှုန်းဒေါ်လာကို1248ကျပ်ကနေဒီကနေ့ February 10ရက်နေ့မှာတော့1230အထိပြောင်းလဲသတ်မှတ်ထားပြီးမြန်မာပြည်ရဲ့နိုင်ငံခြားငွေလဲလှယ်နှုန်းအပြောင်းလဲမြန်လွန်းလာကြောင်းဗဟိုဘဏ်အနေနဲ့လည်းပြင်ပဈေးကွက်ပေါ်မူတည်ပြီးရည်ညွှန်းငွေလဲနှုန်းကိုသတ်မှတ်နေရတာလည်းဖြစ်ပါတယ်ရှင
်။မမမြင့်ခိုင်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့ရခိုင်ပြည်နယ်ဘက်ကဒုက္ခသည်တွေရဲ့အခြေအနေကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်အတွင်းစိုးရတက်တဲ့ရခိုင်တပ်မတော် AA တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်မြောက်ဦးမြို့နယ်နဲ့ကြောက်တော်မြို့နယ်အတွင်းမှာထွက်ပြေးလာကြတဲ့စစ်ဘေးရှောင်ဒုက္ခသည်တွေအတွက်ရခိုင်ပြည်နယ်အစိုးရအစီအစဉ်နဲ့အင်အားဆောက်လုပ်ပေးနေပေမဲ့ရေရှည်အတွက်စာဝတ်နေရေးအခက်အခဲရှိလိမ့်မယ်လို့ဒုက္ခသည်အကူအညီပေးရေးအဖွဲ့တာဝန်ရှိသူတွေကပြောပါရယ်။
ဒုက္ခသည်တွေဟာနေရရင်ကိုပြင်ခြင်းမြင်မဲ့လုံခြုံရေးအာမခံချက်မရှိသေးတာကြောင့်ပြန်ဖို့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ဒီအခြေအနေကိုတော့ VOA ထိုင်းခြေစိုက်သတင်းတော်ကိုနိုင်ကွင်ကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်အစိုးရအဖွဲ့ကနေစစ်ပြေးဒုက္ခသည်တွေအတွက်မြောက်ဦးမြို့နယ်ကကြည်ယာပြင်စေတီတောင်ကျောက်တော်မြို့နယ်ကရွာမပြင်ကြေးရွာတွေမှာအင်ယာဆက်လုပေးနေတဲ့အခြေအနေတွေကိုတော့ဒုက္ခသည်အကူအညီပေးရေးလှုပ်ဆောင်နေတဲ့ဝန်လက်ဖောင်ဒေးရှင်းရဲ့ဒါရိုက်တာဦးခိုင်ကောင်းဆန်ကအခုလိုပြောပါတယ
်။ငါးသိန်းတန်ဖိုးရှိတယ်ဒါပေမဲ့ဒီမြေတန်ဖိုးက2သိန်းအိမ်ဆောက်တာကတော့3သိန်းပေါ့ဒါပေမဲ့အင်းတွေကဒီစစ်မားတွေကိုယ်တွေအကျဉ်းရှိတယ်ပေါ့။မြောက်ဦးမြို့နယ်ဇေဒီတော်ရောတင်းနဲ့တောက်တော်မြို့နယ်ရောမပြင်းဆိုတဲ့ရောဖက်မှာပါအင်ချေကတော့ဒေါ်လုံးဆိုရင်တော့ဒီ60ကျော်လောက်ရှိပါလိမ့်မယ်ခင်ဗျ
ဖေဖော်ဝါရီလပရမပတ်ကနေယနေ့ထိဒုက္ခသည်တွေအတွက်စားလုပ်ပေးနေတဲ့အင်ဂျယ်ဝန်းဟာ15ပေနဲ့9ပေရှိပြီးကျင်းမြောင်းတယ်လို့လဲသူကဆိုပါတယ်ဒီစစ်ပြေးဒုက္ခသည်တွေဟာတိုက်ပွဲဖြစ်ပွားရာဒေသအနီးအနားကမြောက်ဦးမြို့နယ်တန်တရာကျေးရွာနဲ့ကြောက်တော်မြို့နယ်ဘာအီကျေးရွာသားတွေဖြစ်ပြီးဇန်နဝါရီလ3ပိုင်းမှာဒေသတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရကိုစွန့်ခွာထွက်ပြေးလာခဲ့ကြတာပါလက်ရှိနေရာတစ်မှာရခိုင်ပြည်နယ်ဆိုးရအဖွဲ့ကနေအင်ယာဆောက်လုပ်နေရာချထားပြီးပြီမဲ့ဒုက္ခသည်တွေအနေနဲ့ကတော့ရခိုင်ကျေးရွာဟောင်းကိုပြန်ချင်တယ်လို့တန်တရာကျေးရွာသားတို့ကရခိုင်ပါရာနဲ့အခုလိုပြောပါတယ
်အခုကလည်းတောင်းပန်ပြီးခါအလားအစ်ကိုကရခါကျွန်တော်လည်းကိုယ်ထောင်းနေတဲ့နေရာတခုက
သူပြောသွားတာကတော့အဲ့ဒီနေရာကိုဆိုးရကလည်းတာဝန်မယူဒီမှာလည်းအိမ်ဆောက်ပေးတဲ့အတွက်သူတို့ထားတဲ့နေရာမှာနေရမယ့်တဘောပါကျွန်တော်တို့ယူရမှာအခုချိန်မှာပြောင်ငရုတ်ဆိုင်ခင်းတွေခူးဆိုးရမယ့်အချိန်ကျွဲနွားတွေလည်းဒီတိုင်းလှုပ်ထားရတော့ဘယ်လိုအခြေအနေရှိနေလဲမသိသေးဘူးအခြေအနေအေးချမ်းသွားရင်ယူရပြန်နိုင်ဖို့ဆုံးဖြတ်ထားတယ်လို့ရခိုင်ပါသားနဲ့ပြောဆိုခဲ့တာပါစစ်ပြေးဒုက္ခတဲ့တွေအနေနဲ့လက်ရှိမှာသူတို့အတွက်စာဝတ်နေရေးပြဿနာကိုအရပက်လူမှုဖွဲ့စည်းတွေနဲ့အလူရှင်တွေကနေကူညီပေးထားကြပေမဲ့ရေရှည်မှာခက်ခဲဖြစ်နိုင်တယ်လို့ဝန်လက်ဖောင်ဒေးရှင်းရဲ့ဒါရိုက်တာဥခိုင်ကောင်းဆန်ကအခုလိုပြောပါတယ်
။ဒီလိုရိခါတကယ်ပြောရင်တော့ဒီတလလောက်တော့လုံးပြည်နေရှိပါလေ။ရေရှည်မှာတော့ဒီလိုမိသားစုတွေတက်အခက်အခဲတွေရှိနိုင်ပါတယ
်။စစ်ပြေးဒုက္ခသည်တွေအနေနဲ့နေရာရင်းကိုပြောင်းချင်ပေမဲ့အစိုးရဘက်ကနေတာဝန်မယူပေးနိုင်တဲ့ပြောဆိုချက်တွေကြောင့်ဒုက္ခသည်တွေကြောက်လန့်နေရတဲ့အခြေအနေမှာရှိနေတယ်လို့ဥခိုင်ကောင်းဆန်ကအခုလိုဆက်ပြောပါတယ
်။အစိုးရကဒီခဏတော့ဒီလိုဖြစ်ရတာကဥပဒေဘောင်ရဲ့ပြည်မမှာနေတဲ့အတွက်ဥပဒေဘောင်ထဲမှာနေလေဆိုရင်အဲ့ဒီလိုဖြစ်မှာမဟုတ်ဘူးခင်ဗျားတို့အဲ့ဒီရောကိုပြန်မယ်ဆိုရင်တုံးတော့ကတာဝန်မယူနိုင်ဘူးဒါကကြောက်လို့ထွက်ပြေးလာတဲ့ဒီစိတ်ဒုက္ခတွေရဲ့စိတ်ကိုပို့ပြီးတော့ကြောက်စိတ်ကိုပို့ပြီးတော့ဖြစ်เสียအောင်ပြောဆိုတဲ့အတုံးမှုတွေတောတော်တာမျိုးကိုတုံ့ပြန်နေပါလေခင်ဗျာ
ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ကြား2015ခုနှစ်ဒီဇင်ဘာလ28ရက်နေ့ကတည်းကရခိုင်ပြည်နယ်ကြောက်တော်မြို့နယ်ရန်ချောင်းဒေသတွေမှာတိုက်ပွဲချိန်ချင်းဖြစ်ပွားနေခဲ့တာပါရခိုင်ပြည်နယ်တွင်းငြိမ်းချမ်းနိုင်ဖို့ရခိုင်တပ်မတော်အနေနဲ့လက်နက်တွေစွန့်လွတ်အောင်နှာချပေးဖို့ပြည်နယ်အစိုးရကနေဖေဖော်ဝါရီလ9ရက်နေ့ကတန်ကားတော်တွေကိုရှောက်ထားတောင်းဆိုခဲ့ပေမဲ့အစိုးရရဲ့ပြောဆိုချက်ပေါ်မှာရခိုင်တပ်မတော်ကနေလက်မခံခဲ့ပါဘူး2014ခုနှစ်မတ်လနဲ့ဧပြီလမှာရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးရှစ်လတာတိုက်ပွဲရပ်တနေရာကနေဒီနှစ်ကုန်ပိုင်းကစပြီးတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်ဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်နဲ့မြောက်ဦးမြို့နယ်ကဒေရခန့်ကျေးရွာသား200ကျော်နဲ့ချင်းမြစ်နယ်ပလက်ဝမြို့နယ်ပြင်စုကျေးရွာသား360ခန့်ကလည်းစစ်ပေးသိမ်းရှောင်နေရပါတယ်လက်ရှိမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲတွေငြိမ်သက်နေပေမဲ့လည်းဒေရသွင်းမှာရခိုင်တပ်မတော်ကနေအခြေပြုလှုပ်ရှားနေစေအနေထားကြောင့်တိုက်ပွဲတွေထပ်မံဖြစ်ပွားနိုင်မဲ့အခြေအနေမှာရှိနေပါတယ်ရခိုင်တပ်မတော် AA ဟာမြန်မာစိုးရအဖွဲ့ကနေ NCE ကိုတပြည်လုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်လက်မှတ်ရေးထိုးဖို့လက်မခံသေးတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
ကိုနိုင်ကွင်းအင်တည်င်းပြပို့ခဲ့တာဖြစ်ပါတယ်ရှင်အခုတော့တပတ်အတွင်းအားကစားတည်င်းကိုနားဆင်ရပါမယ်ဒီတပတ်မှာတော့ Manchester United အသင်းက Mourinho ကိုခေါ်ဖို့ညှိနှိုင်းနေတာ Premier League ကနီးပြတွေရဲ့တုတ်ပြန်တဲ့တွေနဲ့အတူ American Super Bowl ဘောလုံးပွဲမှာ Denver အသင်းနိုင်ရသွားတာနဲ့မြန်မာ Open ခောက်သီးပြိုင်ပွဲအကြောင်းတွေကိုကိုရန်နိုင်ကအခုတပတ်အားကစားတည်င်းအနေနဲ့စူးစီးတင်ပြထားပါတယ်ရှင်
မန်ချက်စတာ United အသင်းဟာမိုရီညိုကိုခေါ်ဖို့ဆွေးနွေးနေတယ်လို့ဗြိတိန်မီဒီယာတွေမှာတော့ဖော်ပြနေကြပါတယ်။မန်ယူအသင်းဟာဒီနေ့ဘောလုံးရာသီမှာခြေမတီးမငြိမ်တဲ့ရလဒ်တွေမကောင်းတာကြောင့်အသင်းပရိသတ်တွေကနီးပြလူဝီဗန်ဟောကိုအစားထိုးဖို့အထိတောင်းဆိုလာနေကြတာပါ။ဒါပြင်မန်ယူရဲ့မြို့ကန်ပြိုင်ဘက်မန်စီးတီးကလည်းစူပါနီးပြဂေါ်ဒီယိုလာကိုဖိခဲ့တဲ့ဘက်ကခေါ်လိုက်ပြီးတဲ့နောက်မန်ယူဘက်ကစပက်ရှယ်ဝါမိုရီညိုနဲ့ဆွေးနွေးနေတယ်ဆိုပြီးတော့သတင်းတွေကြဲကြဲလောင်လောင်ထွက်လာနေတာပါ။တူနီယာမှာမိုရီညိုနဲ့အစားထိုးမယ်ဆိုတဲ့သတင်းတွေထွက်နေတာနဲ့ပတ်သက်ပြီးဘန်ဟောင်းပြောတာကတော့
You have spoken with Ed Woodward.
Kimya Ed Woodward na tsaga byo ra la. Kimya a tharin ni go look jan yin ni ra go club ka ba nyin ni bo lo tle. Kimya Edward Woodward do Glazers to na byo ra ma hok do. Kimya look jan mi yin ni ra. Di mi gong go jano le phye sia ma lo u. Kimya na me bdu le. Jano a kimya mne phyan a lou pyo me lo byo me. Pi ro na me tkhu khu chin nya me. Kimya mya go kimya pyan ji ji. Kimya ma ta tmi wi si jin si me.
Bengal ni ama asa thu bo twa Mourinho, Pian Diego Simeone, Laurent Blanc, Massimo Allegri, Ryan Giggs ne Pochettino re le tadin ni thwat paw ni ba de khmyar. Premier League ball long bwae de 25 bwae pi de chein ma ro Leicester City atin ga 53 bwae ne zya thait ga u saung ni ba de. Snin ni ga bwae ma Leicester ga Man City ko 3 goal 2 ne nai lai da jaw Leicester ha zya thait ma 5 mat ata ne u saung ni bi lo champion phit la ro ma la so bi lo pyaw san ni le thwat la ni ba de. Champion phit la ma la so de a paw ma Nibia Ranieri ga ro
I don't know why this season is a crazy league.
Chanaw ni ne tin ji ma pe jin ma u. Di ne league bwae ga ma tin na ri ji be. Ba jaung de lo phit ni le ma ti ba u. Champion ဖြစ်ခဲ့ရင်ဆိုတာမျိုးကျွန်တော်မတွေးပါဘူးတွေးလည်းမတွေးချင်ပါဘူးတပတ်စာပဲစဉ်းစားပါလေရှေ့တပတ်အာဆင်နယ်နဲ့ပွဲပါပွဲကြပ
ါတင်းငွေနေကကစားတဲ့ Chelsea နဲ့ Man U ပွဲမှာတော့တပတ်တကိုးစီစီဖြစ်သွားပါတယ် Man U က Lingard ကအရင်သွင်းပြီးတော့ပွဲပြီးကနေမှ Chelsea က Costa ကခြေပါကိုပြန်သွင်းသွားတာပါ
Yeah that's why I'm frustrated
ကောင်းကောင်းကစားနိုင်ပြီးသိကြတာကိုကျွန်တော်စိတ်ကြက်မိပါတယ်ကစားသမားတွေကလည်းဒီလိုပါပဲဒီနေ့လိုမျိုးကမီအောင်မလိုက်နိုင်တဲ့အပြင်အမှတ်ဘူးခွာသွားတယ်ကံကံဘူးလို့ပြောနိုင်ပါတယ်ဒါပေမဲ့ကစားပုံကိုတော့ကျင့်တယ်ပွဲကပြင်းဖို့မကောင်းပဲပွဲကောင်းဆိုတော့ဒီခါတော့မီဒီယာတွေထောက်ခံမှုရမယ်လို့ထင်ပါတယ
် and we are of course we are
ကျွန်တော်ရှုံးဝဲမရှိသေးတာလည်းဟုတ်ပါတယ်ဒါပေမဲ့အဆင့်လေးတဲ့ရောက်ဖို့ကတော့နိုင်မှုလိုပါသေးတယ်အဆင့်လေးတဲ့ဝင်နိုင်မှုတည်ပွဲတွေတိတ်များတယ်ထင်ပါတယ်သင်္ချာနည်းအရတော့ဖြစ်နိုင်ပေမဲ့လည်းအဆင့်လေးတဲ့ဝင်မှုကတော့ခက်ပါတယ်
ပြောင်းရွှေ့သတင်းပတ်မှာဆိုရင်တော့အင်္ဂလန်နောက်တန်းလူ Ashley Cole ဟာ American က LA Galaxy အသင်းနဲ့စာချုပ်ချုပ်လိုက်ပါတယ်အသက်35နှစ်အရွယ် Ashley Cole ဟာ Roma နဲ့စာချုပ်ကိုနှစ်ဖက်သဘောတူညီချက်နဲ့ဖျက်လိုက်ပြီးတော့ LA Galaxy အသင်းကိုပြောင်းလာတာဖြစ်ပါတယ်
Hello welcome
ဒီမှာကစားရတဲ့အတွက်ကျွန်တော်ပျော်ပါတယ်ကျွန်တော်ကိုခေါ်ဖို့အစွမ်းကုန်စူးစမ်းပြီးဒီကုန်မလာခင်ကျွန်တော်နဲ့ဆွေးနွေးခဲ့တဲ့နှီးပြကိုလည်းကျေးဇူးတင်ပါတယ် Galaxy အသင်းဟာ MLS မှာအသင်းကြီးဖြစ်ပြီးဖလားတွေရဖို့လည်းမျှော်လင့်ပါတယ
်အမေရိကန်ပြည်ထောင်စုမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ Super Bowl လို့ခေါ်တဲ့ American Bowl နောက်ဆုံး Final မှာ Denver Broncos အသင်းကအနိုင်ရပြီးတော့၃ချိန်မြောက်ပိုဆွဲသွားပါတယ် Denver Broncos အသင်းက Champion ဖြစ်မယ်လို့တပြေးနေတဲ့ Carolina Panthers ကို24 match 7 match နဲ့အနိုင်ရပြီးတော့ Champion ဖြစ်သွားခဲ့တာဖြစ်ပါတယ်ကောက်တီးပြိုင်ပွဲမှာတော့မြန်မာနိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကကျင်းပခဲ့တဲ့မြန်မာ Open ကောက်တီးပြိုင်ပွဲမှာတောင်အာဖရိကက Sean Norris က၄ချက်သာနဲ့စုစုပေါင်း24ချက်ရောရိုက်ပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်
။ Not very excited. I mean,
ပွဲစကတည်းကအခြေအနေတွေကတိတ်မလွယ်ပါဘူး။ဒီမနေ့ဟိုတယ်ကထွက်လာတဲ့အချိန်မှလည်းလေးကတော်တော်တိုက်ပါတယ်။ဒါကြောင့်အရင်နေ့တွေလောက်လွယ်မှာမဟုတ်ဘူးဆိုတာကျွန်တော်သိပါတယ်။တိတ်ပြီးအသေးအတန်မရိုက်ဘဲပုံမှန်လေးပဲရိုက်ဖို့လိုတယ်ဆိုတာကိုကျွန်တော်ရဲ့ carry ကိုပြောခဲ့ပါတယ
်ဒီပွဲနိုင်လိုက်တဲ့အတွက်သူဟာစုချင်းငွေအမေရိကန်ဒေါ်လာ3,300ကျွဲရသွားပြီးတော့ဂျပန်ကအဇူမာယာနိုကဒုတိယရပြီးတောင်ကိုရီးယားကဂျွန်ဝမ်ပတ်ကတတိယရပါတယ်ခင်ဗျာ
ကိုရင်နိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com voa.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
la nya jema shin voe myama ban ye nya 9 nai ga ni 10 nai thi thau lwin de season ko line to meter 24 25 30 50 ne line la meter 190 do ga ni set let thau lwin pe ni bare aku dutiya pai na us season ma ro myama media myin khwin ne u jaw san da ye myama a ye 30 che twe pyin myama to khwin a season ma cha cha ma ga ro
tani da tani si wa ye cha la do de ma la yo ya gro de so me le a nyai mo we cha do a phit law we gro cha ga da bo no အဲ့လိုပြောရရှိတယ်ဘယ်လိုပြောမလဲပုံမှန်တော့မရှိဘူးနော်ပိတ်ရခံတဲ့အချိန်တွေဆိုလို့ရှိရင်တော့ရောင်းကောင်းနေ
ကိုထွန်းကျော်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုရင်ဦးဆုံးတော့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်အခုတပတ်မြန်မာမီဒီယာမြင်ကွင်းမှာຫນွေရာသီမရောက်ခင်မြန်မာပြည်တွင်းမှာဖြစ်ပွားနေတဲ့မိလောင်မှုတွေအကြောင်း59စလုံးပြင်ရင်လှုပ်ကြံမယ်ဆိုပြီးလူမှုကွန်ရက်ဘော်ကနေချင်းချောက်သူတယောက်ရဲ့နောက်ဆက်တွဲပြဿနာတွေအပြင်မီဒီယာတွေကိုလွှတ်တော်ထဲကန့်တတဲ့ကိစ္စအဆရှိတာတွေကိုတင်ပြပေးပါမယ်။မိုင်းအိမ်ခန့်ဦးကရေးသားပြီးဦးစံမိုးဝေကအကူအညီတင်ဆက်ထားပါတယ်ရှင်။
အခုတော့မြန်မာနိုင်ငံတဝန်းလုံးမှာမီးပေးကြုံရတဲ့သတင်းတွေကြားနေရပါတယ်။ဖေဖော်ဝါရီလ4ရက်နေ့ကရှမ်းပြည်မြောက်ပိုင်းကနန်းစံမြို့မှာလောင်ကျွမ်းခဲ့တဲ့မိကြောင့်လူနေအိမ်ကြီး200ကျော်ဆုံးရှုံးခဲ့ရပါတယ်။ဒါ့အပြင်အေရော်တီတိုင်းလက်ပတာမြို့မှာလည်းမိဘေးတင်ခဲ့ပြီးတော့ဒဝဲမောမကန်ကမ်းခြေမှာလည်းဆိုင်း20ကျော်မိလောင်မှုဖြစ်ပွားခဲ့ပြီးဒဝဲလီရင်ဝင်းနားမှာလေဝင်းထဲမှာမိလောင်ခဲ့တာကြောင့်လီရင်နေအတက်ဆင်းအခက်ကြုံခဲ့ရပါတယ်။ဒါကြောင့်နွေရာသီကာလမတိုင်မီမိဘေးအန္တရာယ်ကာကွယ်ရေးအထူးစနစ်တကျပြုလုပ်သင့်တယ်လို့ဝေဖန်နေကြပါတယ်။တပတ်တာအတွင်းထူးထူးခြားခြားဖြစ်ခဲ့တဲ့သတင်းတစ်ပုဒ်ကတော့လူမှုကွန်ရက်မှာ59စလုံးကိုပြင်ရင်လှုပ်ကြံမယ်ဆိုပြီးတော့တင်ခဲ့တဲ့ post တစ်ခုကြောင့်ဖြစ်ပါတယ်။ရဲလွင်မြင့်ဆိုတဲ့အကောင့်နဲ့ရေးသားပြီးတော့တင်ခဲ့တာဖြစ်ပြီးအချိန်တိုတွင်းမှာပဲအကောင့်ကိုပြန်ပိတ်သွားပါတယ်။နောက်ဆုံးရရှိတဲ့သတင်းအရ NLD ရုံးမှာတွားရောက်ပြီးတော့သူကတောင်းပန်ခဲ့တယ်လို့ NLD ဘက်ကပြောဆိုခဲ့တဲ့အကြောင်းနဲ့ NLD ကတရားစွဲဆိုဖို့ငကိုတွေကအစီအစဉ်မရှိပါဘူးလို့လည်းပြောပါတယ်။အခုလိုလူမှုကွန်ရက်မီဒီယာမှာပြောဆိုရေးသားမှုတွေနဲ့ပတ်သက်လို့ချစ်သမီးအစရှိတဲ့ Facebook တုံးဆွဲသူတွေကိုတရားစွဲဆိုဖမ်းဆီးအရေးယူတာတွေရှိနေချိန်မှာအခုလိုပြောဆိုမှုကိုလည်းတရားစွဲဆိုသင့်တယ်လို့ယူဆတဲ့အကြောင်းရေးသားကြပါတယ်။မြန်မာနိုင်ငံမှာ online ထိန်းချုပ်မှုအခုထက်ပိုပြီးတော့လုပ်သင့်တယ်လို့ပြောဆိုဝေဖန်မှုတွေလည်းရှိပါတယ်။ဒီအကြောင်းတရားရုံးချုပ်ရှေ့နေတူဖြစ်တဲ့ဦး Robert စောင်းကအခုလိုပြောပါတယ်။
ကျွန်တော်အနေနဲ့ကတော့အခုတိုင်တူတော့မြို့လို့မဆိုကိုယ့်ရဲ့အကြောင်းအရာတက်မမှန်ကမှုတွေအခုကြီးအပြစ်ဝပဲ။ဒါကိုပြောတာ။ဒီလိုအမှုမျိုးကိုသေးသေးချာချာကင်ဆယ်ဆောင်ရွက်မှုပြုလုပ်ရမယ့်တာဝန်ကမြန်မာနိုင်ငံရဲတပ်ဖွဲ့တာဝန်ပါ။မြန်မာနိုင်ငံမင်းပြည်တော်မူကြီးရဲတပ်ဖွဲ့မှာ Cyber Crime Department ဆိုတာတည်ရရှိပါတယ်။အဲ့ဒီတော့တိုင်းတိုင်းသူရှိမှလုပ်မယ်ဆိုတဲ့ဥစ္စာကတော့တဘာဝမကြဘူး။တာဝန်မဲ့ရကြတယ်။ရဲလက်ဆွဲအပိုက်ရှင်းလင်းတည်လင်းနဲ့တင်းမှုဆိုင်ရာရှင်းတုံးမှုတွေပုံမှန်154လို့အရဒါကိုကျေရတဲ့ရေလိုလုတ်ဆွပြီးတော့စုံစမ်းစစ်ဆေးပေါ်ထုတ်ပြီးတော့မှမအများပြည်သူပြည်အောင်ရှင်းလင်းပြောဆိုတယ်မှာတိုင်းပြည်အတွက်အလောအရေးကြီးတဲ့ကိစ္စနောက်တစ်ချက်ကဒီလိုစီးမဲ့ကမ်းမဲ့ Facebook ပေါ်မှာအရေးသားမျိုးကလည်းအံတရညားတဲ့ကိစ္စပါမရေးသားခြင်းပါအဲ့ဒါပါပဲ
နောက်ထပ်ဒီတစ်ပတ်ထဲမှာမီဒီယာလောကနဲ့လှုပ်လှုပ်ခတ်ခတ်ဖြစ်သွားတဲ့သတင်းကတော့လွှတ်တော်မှာသတင်းယူခွင့်နေလွှတ်တော်ရုံးအဖွဲ့မှုကစာထုတ်ပြီးတော့ကန့်တတ်လိုက်တယ်ဆိုတဲ့ကိစ္စပါလွှတ်တော်စာဖွင့်တဲ့နေ့ဒီမှာနိုင်ငံခြားသတင်းတော်တဦးကတမတော်သားလွှတ်တော်အမတ်တဦးကိုမေးခွန်းမေးမြန်းမှုနဲ့ဒေါအောင်ဆန်းစုကြည်လွှတ်တော်တက်စင်သတင်းသမားတွေသတင်းယူတဲ့နေရာမှာလူအုပ်စုများလွန်းလာကြောင်းအခုလိုထိန်းချုပ်ကြတယ်ဆိုတဲ့ထင်မြင်ချက်တွေလည်းပေးနေကြပါတယ်ဒါပေမဲ့ဒီလိုသတင်းမီဒီယာကိုထိန်းချုပ်မှုဟာစစ်ရုထမှန်နိုင်ကိုနှိမ်ချဆက်ဆံတယ်လို့ဖြစ်နေတယ်လို့သတင်းသမားတွေကတုံ့တက်ကြပါတယ်အထူးသဖြင့်အခုလိုအရတအစိုးရလက်ထက်ကူးပြောင်းလာတဲ့ကာလမှာသတင်းမီဒီယာထိန်းချုပ်မှုကငကိုကတည်းကပုံမူပြီးတော့လွတ်လပ်တင်တယ်လို့ပြောဆိုနေကြပါတယ်။ဒီကိစ္စကိုမြန်မာ journalist ကွန်ရက်ကစာထုတ်ပြန်ထားတယ်လို့မြန်မာသတင်းစာဆရာများအသင်းကလည်းကန့်ကွက်ကြောင်းစာထုတ်ခဲ့ပါတယ်။မြန်မာ journalist ကွန်ရက်ရဲ့အတွင်းရေးမှူးဖြစ်တဲ့ဦးနိုင်မင်းဝေကအခုလိုပြောပြပါတယ
်။အဓိကတော့အဲ့ဒီကိစ္စကကျွန်တော်အမြင်ပြောရအောင်ပေါ့ဒီလွတ်တော်မှာပဲဖြစ်ဖြစ်ဘယ်နေရာမှာပဲဖြစ်ဖြစ်ပေါ့လေလွတ်လပ်သွားသတင်းရယူခွင့်ဆိုတာဒီမိုကရေစီကျင့်စဉ်ရဲ့အခြေခံပေါ့နော်။ဆိုတော့ Pidu Lotova, Pelotova, Piduko Kozalari, Peter, Pidu Kozalari, Sawa Chatio, Pian Chabi, Apa, when Divuvanari, Kesari, Bari, Bono, I look Kesari, Mediaria, Loviaro, Ara Lotoma, Mediario, Cantade, Sora Osariaro, Mapete, Mono, not go at Gallo, Siganello at the Sole, Alone at the Chani, Nibioma, Jesuera Conne, Bono, Aramimo, and Nenelli, the Dile Mason Bio, Jesuera Kama, Kudo. ကျွန်တော်တို့လက်မခံနိုင်တဲ့အနေအထားတွေဖြစ်လာတာပေါ့နောက်တစ်ခုကတော့အခုစီကံကြက်တွေကိုဖတ်ကြည့်ရပြီအပြင်တော့ဟိုလာဒီအုတ်ချွေးမှန်တိုင်းဥပဒေပြည့်မှန်တိုင်းတရားစီရင်မှန်တိုင်းဟိုစရုပ်ရမှန်တိုင်းဆိုတော့ဥစ္စာပခုံးတစ်ပြင်းကြီးပဲဒါမဲ့လွတ်တော့အခုကမီဒီယာတို့နည်းနည်းတဆင့်နှိမ့်ဆက်ဆံတဲ့ပုံစံမျိုးဖြစ်တယ်မီဒီယာဘယ်သူမှအမိကိုကင်းတဲ့လွတ်လပ်တယ်ဆိုတာဖြစ်တဲ့ ာတဲ့တရင်အမှားကြီးလားပြည်သူလူထုကစောင့်ကြည့်နေပြည်သူလူထုကိုရှော့တွက်တဲ့သဘောမျိုးဖြစ်နေတယ်အဲ့ဒါအတူတူအခြေခံလူခွင့်ရင်ဖြစ်တဲ့တရင်သိပိုင်ဝင်ပေါ့နော်တရင်ရယူပိုင်ဝင်ကိုလည်းအတိမတ်မပြူရောက်တယ်လို့မြင်တယ
်ကိုနိုင်မင်းဝေပါနောက်ဆုံးအနေနဲ့ကတော့ရခိုင်ပြည်နယ်ဒေသလွှတ်တော်မှာဝန်ကြီးချုပ်နေရာကိုရခိုင်ပါတီ ANP ကရရှိမယ်ဆိုတဲ့ကိစ္စ59စာလုံးကိုပြင်ဖို့အခြေအနေနဲ့ပတ်သက်ပြီးတော့သတင်းတွေအမျိုးမျိုးထွက်ပေါ်နေတာနဲ့မကြခင်တင်သွင်းမဲ့တရအမိစင်းနဲ့ပတ်သက်ပြီးတော့သုံးသပ်ချက်တွေကိုလူတွေကစိတ်ဝင်တစားဖြစ်နေကြတယ်ဆိုတာကိုတင်ပြရင်းညီကုန်းချိုးလိုက်ရပါတယ
်မြမမီဒီယာမြေခွင်းအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်အခုဆက်လက်ပြီးတော့ဦးကျော်စန္ဒာရဲ့မြမအရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာဒီမိုကရေစီနဲ့အတူဆယ်စုနှစ်ပေါင်းများစွာယိုယွင်းပျောက်ကွယ်နေခဲ့တဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးရန်တရားပြန်လည်တည်ဆောက်ရေးဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရအသစ်တွေအထူးကစိန်ခေါ်မှုကြီးတရားဖြစ်လာပါလိမ့်မယ်။ဒီပြုပြင်ရေးအတွက်အခက်အခဲနဲ့အလားအလာတွေဘလို့ရှိပါသလဲ1990ပြည့်နှစ်ရွေးကောက်ပွဲမှာအရွေးချယ်ခံလွှတ်တော်ကိုယ်စားလှယ်လောင်းဒေါက်တာတင့်ဆွေနဲ့ဦးကျော်စန္ဒာတို့ကဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင်။
ဒေါက်တာတင်းဆွေခင်ဗျာအခုမြန်မာနိုင်ငံမှာလူတွေအရေးတကြီးစိတ်ဝင်တစားစီကြရတဲ့ကိစ္စကတော့အာဏာလွှဲပြောင်းရေးကိစ္စဖြစ်ပါတယ်အာဏာလွှဲပြောင်းတဲ့နေရာမှာစစ်တပ်ကဘယ်လောက်ထိချုပ်ကင်ထားလိုက်မလဲဒါတိုင်းရင်းသားတွေနဲ့ဘယ်လိုခွဲဝေမလဲဆိုတာကိုအဓိကစိတ်ဝင်စားကြပါတယ်ဒါတွေကစိတ်ဝင်စားစရာလည်းကောင်းတဲ့အရေးကြီးရယ်ဆိုရဲမှန်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်စဉ်းစားမိတာကမြန်မာနိုင်ငံမှာခိုင်မာတဲ့ကောင်းမွန်တဲ့ဒါဘျူရိုကရေစီအုပ်ချုပ်ရေးရန်တရားတည်ဆောက်နိုင်ဖို့လည်းသိအရေးကြီးတယ်ထင်ပါတယ်ဆိုတော့အာဏာလွှဲပြောင်းရေးကိုကြီးပဲသိအာယုံဆိုင်နေကြပြီးနိုင်ငံရေးကိစ္စမှကြီးပဲသိလောနေကြသလားခုနပြောတဲ့အုပ်ချုပ်ရေးရန်တရား good governance policy တနည်းပြောရင်အဲ့ဒါတိဆောက်ရေးကိုဘလောက်အလေးထားပြီးတော့ဆောင်ရွက်နေကြတယ်လို့ဆရာမြင်ပါတယ်ဆရာ
ဟုတ်ကဲ့ခင်ဗျာအဲဒီဒီရူးကျော်စန္ဒာမေးခွန်းကိုကျွန်တော်သဘောတူပါတယ်အဲ့ဒါခံမှန်းရတယ်ပြောဆိုကြတယ်လုပ်နေကြတယ်အစိုးရပြောင်းလဲရေးဘယ်သူမှပြောင်းမယ်ဆိုတာပေါ့လေဒါတွေကဟိုခမန်းချက်တွေကခမန်းချက်တွေပဲပြောတယ်တာဝန်ရှိတဲ့လူကသူ့အတူလုပ်သွားကြမှာကျွန်တော်တို့အားလုံးနဲ့ဆိုင်တာကဗမာပြည်ကြီးတစ်ခုလုံးပို့ပြီးတော့ကောင်းလာအောင်မှားတာတွေပြန်လာအောင်ပေါ့နော်ပို့ကောင်းလာအောင်လို့ပို့ရှိရောအခုဘျူရိုကရေစီလို့ပြောမဲ့ဆိုးကဝန်တန်းတွေစီမံခန့်ခွဲမှုရန်တရားကြီးကပြင်ဆင်ဖို့ကကျွန်တော်တို့အတော့ကိုလိုပါတယ်ကျွန်တော်တို့ဟိုတိုင်းပြည်မှာပြင်ကြရတယ်တဲ့မှာခုနနိုင်ငံရေးစနစ်ဟလာဒီတိုင်းသားကြီးဒီအပြင်တကယ်တမ်းစီမံခန့်ခွဲမှုပေါ့နော်ဒီဟာကြီးကချုပ်ယွန်းလာတာကျွန်တော်တို့တော်တော်ကိုကြားပြီးဟိုအပြစ်ပြောရင်လည်းပါမှာပေါ့နော်ဆီအာနာတိန်လေးကပြစ်လာတယ်လို့ပြောရမှာပတ်သက်ပလတ်ခင်မှာဒီဗြိတိရှအုပ်ချုပ်ရေးနောက်ကနေဆက်ခံလာကြတဲ့ဗမာနိုင်ငံရဲ့အုပ်ချုပ်ရေးစနစ်ဟာတော်တော်လေးစနစ်ကျခဲ့ပြီးတော့ကျွန်တော်တို့အရှိတောင်အရှတောင်အရှမှာတောင်နာမည်ရခဲ့တဲ့အရှင်ကနေဒီအုပ်ချုပ်ရေးစနစ်နိုင်ငံရေးစနစ်ပြောင်းတဲ့အခါမှာဒီဘီရိုကရေစီရန်တရားကြီးကပျက်စီးသွားတာဖြစ်တဲ့အတွက်ကျွန်တော်တို့ပြင်စရာတွေထဲမှာအဲ့ဒါကြီးလည်းအကြီးကြီးပြင်ဖို့ကြီးကြီးကျယ်ကျယ်နဲ့ကျွန်တော်တို့ကောင်းကြီးကြီးနဲ့ပြင်ဖို့လိုတယ်လို့ကျွန်တော်သဘောတူပါတယ်ခင်ဗျာ
ဆရာစောစောကဆရာနာသိတဲ့ကိစ္စကိုပဲအပြစ်ပြောမယ်ဆိုတော့တကယ်တော့သမိုင်းမှာရှိနေရပဲဟောဆရာကျွန်တော်တို့အပြစ်ပြောတယ်ဆိုတော့ဒါကိုပဲကျွန်တော်လည်းစဉ်းစားမိပါတယ်ဥပမာထိုင်းမှာဆိုလို့ရှိရင်ဆရာနာသိတဲ့အချိန်ပေါင်းများများစွာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီစစ်ဘိုလ်တွေဟာနိုင်ငံရေးကိစ္စကိုသူတို့ဆောင်ရွက်တယ်အုပ်ချုပ်ရေးရန်တရားဘျူရိုကရေစီရန်တရားမှာသူတို့မဆောင်ရွက်ဘူးဆိုတော့ဘျူရိုကရေစီဆက်လက်ပြီးတော့ခိုင်မာနေတယ်အဲ့ဒါကြောင့်နိုင်ငံရေးအပြောင်းလဲဘလောက်ပဲဖြစ်ဖြစ်တိုင်းပြည်ဟာမြန်မာနိုင်ငံလိုချွတ်ချုံကြမသွားတဲ့အခြေအနေတွေ တွေ့ရမယ်ထင်ပါတယ်ဆရာမြန်မာနိုင်ငံမှာကြတော့အဲ့လိုပဲအနာသိမ့်ပြီးတော့ဗိုလ်ချုပ်ကြီးနေဝင်လက်ထက်မှာဥက္ကဋ္ဌရန်တရားကိုပါဖျက်ခဲ့တယ်ကျွန်တော်စဉ်းစားမိတာဗိုလ်ချုပ်ကြီးနေဘာကြောင့်ဖျက်တယ်လဲသူဟာရွေးကောက်ခံပြီးတက်လာတဲ့လူမဟုတ်တဲ့အတွက်ကြောင့်သူရဲ့ legitimacy တိဆောက်ဖို့အတွက်ဒါဥချိုးရန်တရားကိုကောက်အောင်လုပ်တယ်ဘာညာဆွေသူများအဲ့လိုရည်ရွယ်ခဲ့လေဒါလားအ
ဲဒါလို့ပြဘိုးချုပ်နေဝင်းကသူကအဲမြန်မာဆိုရှယ်လစ်လမ်းစဉ်ဆိုပြီးလုပ်ပြီးတော့ဒီဆိုရှယ်လစ်စနစ်ပါနာမည်ပြအောင်သူလုပ်သွားတယ်ဘာကြောင့်လဲဆိုတော့ဒီဥချိုးရန်တရားတွေကလူတွေအပါဝင်အကုန်လုံးခင်ဗျာဥချိုးရတောင်မဟုတ်ပါဘူးအခုကြောင်းဆရာဆံမစရေးစစ်ကြီးကစပြီးတော့ပါတီဝင်ဖြစ်မှသာလျင်အရေးချင်းလို့သူကသတ်မှတ်တယ်အဲ့တော့သူရဲ့လုံရည်ကန်ရည်ဟဲ့လားလုံးနိုင်ဆိုင်ကိုင်နိုင်စွမ်းဒီအကြီးချင်းတွေကိုပေးဖယ်ပြီးတော့ပါတီဝင်ဆိုတဲ့ပေဒဏ်ကြီးတစ်ခုနဲ့ဖြစ်သူကတိုင်းခဲ့တဲ့အတွက်ဒါရစရာမရှိအောင်ကိုပျက်စီးသွားတယ်လို့မြင်ပါတယ်။မှန်ပါတယ်ဆက်အနာသိမ့်မှုတွေရှိတဲ့နိုင်ငံတိုင်းမှာတော့ကျွန်တော်တို့ဗမာပြည်မှာအုပ်ချုပ်ရေးရန်တွေပျက်စီးတယ်လို့မပြစ်ဘူးဆိုတာကတော့အမှန်ပဲခင်ဗျ။
ဟုတ်ကဲ့ဆိုဘျူရိုကရေစီကိုစီမံခန့်ဝဲဖို့အတွက်အဲ့တုန်းကဗိုလ်ချုပ်နေကစစ်ဘော်တွေနောက်ပြီးတော့နိုင်ငံရေးဇက်ပြက်တွေပေါ့ဆရာပြောရင်တချို့ကကြိုက်ချင်မှကြိုက်မှအဲ့တုန်းကအဲ့လူကိုအဆုံးချပြီးတော့သူလုခဲ့တယ်ပေါ့ဆရာ
ဟုတ်ပါတယ်ခင်ဗျာဟိုဗိုလ်ချုပ်နေဝင်ကမဆရာပါတီဝင်ဖြစ်ပါအဲ့ပါတီဝင်တဲ့တော့မှတင်ပြီးမှစသဖြင့်သူကလှုပ်တယ်လို့အလားတူပဲတက်မတော်တွေကအရာရှိတွေကိုယူနီဖောင်းနဲ့ဖြစ်ဖြစ်ယူနီဖောင်းချွတ်ပြီးတော့ဖြစ်ဖြစ်လာရာလူအမျိုးစုံတီထွင်ပြီးတော့အထူးရာချင်းဖြစ်ဖြစ်ညွန်ကျုပ်သတ်ဖြစ်ပေါ့နော်ဟိုတာဝန်ခံဖြစ်ဖြစ်လှုပ်ပြီးတော့ပြီးခဲ့တော့ဒီတက်မတော်အရာရှိအရာကနေကတက်ထဲမှာတော့သူကသူတကယ်ကိုစီကံတကြနဲ့ပုတ်စီခဲ့တဲ့ပုံကိုယ်လေးကိုကျွန်တော်မငင်းပါဘူးသူတို့အရက်ဖက်ဟုတ်ချွေးမှာသူတို့ဟာအဲတီငါမငါနောက်မှာစစ်တပ်ရှိတယ်အဲငါမှာလုပ်ပိုင်ခွင့်ရှိတယ်ဆိုတော့အဲမာနလွဲမားတဲ့မာနနဲ့အရက်ဖက်ဟုတ်ချွေးလှုပ်တဲ့ခါမှာအစသာပစ္စည်းတော့ရတယ်စစ်ယူနီဖောင်းဝတ်ထားရင်စစ်ယူနီဖောင်းရာဇဝင်ရှိရင်သူဟာအလုံးကိုတော်တဲ့ဟလာမိုးရွှေကိုဆိုတဲ့ဟာပေါ့ခုခီပါပဲဟိုဖြစ်နေကြတော့ကတနည်းအားဖြင့်ရှစ်တင်ရှက်တဲ့ဟလာအစိုးရဝန်သားအရာရှိအရာခံဒီလိုမဟုတ်တဲ့စဉ်းစားမှုတွေနဲ့တကယ်လူများပြည်သူအုပ်ချုပ်ရေးနယ်ပယ်မှာပစ္စည်းချင်းမကပစ္စည်းလာတာဖြစ်တဲ့အတွက်အဲ့ဒီဟာကြီးကစကျွန်တော်တို့ဟိုပြင်ရမယ်အခြေအနေလို့ကျွန်တော်သဘောတူပါတယ
်ဆိုတော့ကျွန်တော်အရှိကိုပြင်နိုင်မယ်အလားအလားစဉ်းစားမိတော့လေတော်တော်လေးတော့ရင်လေးစရာလို့ဆိုရမလားပါပဲဆရာဘာကြောင့်လဲဆိုတော့အခုစစ်တပ်ကချုပ်ကင်ထားတဲ့ဌာနတွေကအင်တန်အရေးကြီးတယ်ပြည်ထရေးရိုးဘာတို့ကအဆာဆရာနောက်တစ်ခါအခုစစ်တပ်ကကြာခင်မမအနာလွှဲပေးရတော့မယ်ဆိုတော့အတွင်းဝန်တွေဌာနတိုင်းမှာခံပလိုက်တာ
ဟုတ်တယ်ခင်ဗျအခုနောက်ဆုံးပေါ့နော်သမတဦးသိန်းစိန်ကမထွက်ခင်မှာဒီဟာလုတ်သွားတော့ဟိုအမြဲတမ်းတုံ့ဝန်ဆိုတာအမှန်ကကျွန်တော်တို့ဥပမာပေးရရင်ဗမာနိုင်ငံလိုပဲဗြိတိသျှလက်ထက်ကလွတ်လပ်ရတဲ့အိန္ဒိယနိုင်ငံမှာထိလိုက်လို့ရှိရင်အိန္ဒိယနိုင်ငံမှာပါတီဇုံဒီမိုကရေစီရအစိုးရတွေကပြောင်းပြောင်းသွားပြီးတချို့အစိုးရတွေမတည်ငြိမ်ဘူးခင်ဗျာတချို့ဆိုတနည်းနှစ်နှစ်လောက်နဲ့ထွက်ပြီးပြောင်းရတာတွေရှိတယ်လက်နှစ်တီတီငါးနှစ်တီတီနေတဲ့အစိုးရဆိုရှားတယ်ဒါပေမဲ့သူ့မှာအမတမခိုင်မာအားကောင်းတဲ့ဘီရိုကရေစီရန်ညားကြီးကရှိနေတော့အဲ့ဒါကိုဘယ်သူမှလည်းဟုတ်ထိလို့မရဘူးခင်ဗျအတမတ်တော်တဲ့အရာရှိကြီးတွေကြီးငယ်တွေအများကြီးရှိတယ်အဲ့တော့အဲ့ဒီအရာရှိကြီးတွေနဲ့တိုင်းပြည်ရဲ့အုပ်ချုပ်ရေးမန္တန်ကြီးကိုတက်အောင်လုပ်ထားတယ်ဟိုထက်ကနိုင်ငံရေးစနစ်ပြောင်းရုံနဲ့အဲ့ဒီမန္တန်ကပြောင်းမှာမဟုတ်ဘူးခင်ဗျအဲ့တော့အိန္ဒိယနိုင်ငံနမူနာကြည့်ကျွန်တော်တို့ဗမာနိုင်ငံမှာမျိုးဆက်ပြတ်တယ်လို့ဖြစ်သွားတော့အဲတင်းနှန်းနေလေလို့တယ်နောက်တစ်ခုကခြားခြားလက်ဆက်မှုတွေကအကြီးကျယ်နှစ်ပေါင်းမြောက်များစွာဖြစ်လက်တဲ့ဖြစ်ထားတဲ့စိတ်သက်အပိုင်းကလည်းပြောင်းရမှာဖြစ်တဲ့တွေ့ကျွန်တော်တို့ပမာနိုင်ငံမှာနိုင်ငံရေးစနစ်အစိုးရပြောင်းပြီးအဲ့ဒီမန္တန်ကြီးအတွက်ကတော့လူသစ်တွေကိုကျွန်တော်မွေးထုတ်အောင်မွေးထုတ်ဖို့ကလည်းကြာမှာဆိုတော့လူဟောင်းတွေကိုပဲကျွန်တော်တို့ရသလောက်ပြင်ဖို့ဟိုပြင်ရတော့မှာပေါ့နော်ဒါအတွက်လည်းတော့ဟိုခက်ပါတယ်ခက်တဲ့တွေ့အစိုးရမှာအတမကောင်းကြီးပြီးတော့ဒီကနှလုံးသားလည်းဖြူစင်တဲ့အစိုးရမျိုးကြာမှသာလေနှစ်တူတူနဲ့ကျွန်တော်ပြင်နိုင်မယ်လို့ယူဆပါတယ်
ဟုတ်ကဲ့ကျွန်တော်အဲစစ်တပ်တက်မတော်ပေါ့လေသူတို့ဘက်ကအာဏာကြီးစိုးနေတာသူတို့ဘက်ကလူတွေပါဝင်နေရဆိုရက်ပြင်နောက်ကျွန်တော်စဉ်းစားမိတာချက်ကဆရာဘျူရိုကရေစီရန်ရတဲ့ပုဂ္ဂိုလ်တွေဟာပါတီတန်ရောစင်လူပုဂ္ဂိုလ်တန်ရောစင်ဒါတွေလည်းကင်းဖို့လူတွေလို့ထင်ပါတယ်ဒီမိုကရေစီဖြစ်နိုင်တော့ပါတီတွေအပြောင်းလဲဖြစ်လာမှာပေါ့အစိုးရအပြောင်းလဲအဲ့ဒီခါမှလည်းပဲဆရာစောစောပြောလို့မရင်မရင်ဆက်ပြီးတော့ဒီရန်တရားကိုထိန်ထိုင်မဲ့လူမျိုးလူသစ်နဲ့ထင်တယ်ဆရာ
ဟုတ်ကဲ့အဲ့ဒီချက်ကလည်းတော့အရေးကြီးတယ်ခင်ဗျာဟလာသူကဝန်ထမ်းဟိုနိုင်ငံပါတီနိုင်ငံရေးမလို့ဟာဆိုတဲ့ဟာမျိုးပေါ့နော် ဆိုတော့ဝန်ထမ်းတော့မဟုတ်ဘူးအခုတော့သမ္မတလုပ်ရင်တော့ပါတီနိုင်ငံရေးမလုပ်ရဘူးဆိုတော့ပေါ်စီပေါ်ကြီးကလှုပ်ထားတာတော့ကိုကမောက်ကမောက်ကြီးပေါ့နော်သူလည်းနေပြောရင်လူတိုင်းမှာကမ္မတဖြစ်ဖြစ်လားနမောဇေယောင်းတဲ့လူပဲဖြစ်ဖြစ်နိုင်ငံရေးအသိအမြင်ကတော့ရှိနေကြတာပဲညွန်ကြားရေးမှုချုပ်ကြီးဖြစ်ဖြစ်လားခုနအမြဲတမ်းအတွုံးပဲဖြစ်ဖြစ်သူကသူတို့ရှိကြတယ်ခင်ဗျာဒါမရှိရဘူးလို့ပြောတာကတော့ဒါအတက်တကိုမဖြစ်နိုင်တာကိုမေ့ပေးတဲ့အိုစီကနေဒီခုပေါ့နော်အဲ့တော့သို့တော်လည်းပဲစနစ်ကလည်းကောင်းမယ်ဘေးကမှန်နိုင်ကြရလဲတက်မှတ်တယ်ဆိုရင်ဒီအုတ်ချွေရံနေရာတွေကပုံကူတွေလည်းပဲမှန်ကန်နဲ့ဟလာအုတ်ချွေလမ်းကြောင်းတက်တက်ကိုသူတို့ပဲအစိုးရတက်တက်ဆိုတဲ့မှုပေါ့နော်သူ့မှာစိတ်ထဲရှိတာတပိုင်းပေါ့တကယ်တမ်းလက်တွေ့လုံနိုင်လာလိမ့်မယ်သို့တော့အဲ့အစင်လာကကျွန်တော်တို့အဲ့အစင်လာရဲ့လည်းပြစ်ထားတော့ကတော်တော်ကိုတော့ဟိုလုံယူရလိမ့်မယ်အဲကျွန်တော်တင်တဲ့အမ်တမတ်တော်ရဲ့အရာရှိစည်ရင်းကောင်းတဲ့အရာရှိအများကြီးရှိတယ်ရှိတယ်လို့တော့ကျွန်တော်ဟိုယုံကြည်ပါတယ်အဲ့ပုံကိုယ်ကြီးစံပြထားပြီးတော့သူ့ကိုအဲနမူနာထားပြီးတော့ပြင်ကြရလိမ့်မယ်ခက်တာတော့ခက်တယ်ခင်ဗျဟု
တ်ကဲ့နောက်တစ်ခုကဒါလောလောဆယ်မှာဘျူရိုကရေစီရန်တရားကောင်းကောင်းနဲ့ရှေ့ကိုအဆက်ဆက်ရေးပေါ်ဆရာလက်ရှိပုဂ္ဂိုလ်တွေထားနောက်တစ်ခါနောက်လာမယ့်မျိုးဆက်သစ်တွေဘျူရိုကရေစီရန်တရားကိုထိမဲ့မျိုးဆက်သစ်တွေမွေးထုတ်တဲ့နေရာမှာပညာရေးစနစ်လည်းသိအကြီးကြီးတယ်ထင်ပါတယ်အိန္ဒိယမှာကြတော့ပညာရေးစနစ်ကမွေးထုတ်တဲ့လူတွေကဒီခေတ်သစ်ဘျူရိုကရေစီရန်တရားမှာဘလောက်အဝင်ဝင်ကြဖြစ်ကြတယ်လဲဆရာ
အိန္ဒိယနမူနာပဲဒီဥပမာပေးရင်ပေါ့နော်ယူရာမျိုးရာတစ်ပိုင်းပေါ့ဥပမာပေးတာတော်တော်ကြီးပြောပါတယ်သူတို့ဒီမှာเนาะအရင်တော့ပမာပြီးမှာဟို ICS လို့ဟာမျိုးပေါ့เนาะရာချီကြီးတွေကို British လက်ထက်တွေကမွေးထုတ်ထားတဲ့အစင်လားခုထိတောက်လျှောက်ရှိနေတယ်အဲ့တော့အဲ့ဒီ line ကိုရောက်သွားတယ်အဲ့ဒီမိုးဝမ်းကြောင်းလမ်းရောက်ရောက်သွားတဲ့ရာချီငယ်တွေရာချီကြီးတွေဟာလည်းပဲတကယ်ကိုသူဟာသူ့မှာလည်းလုံးလုံးလုံးနေဥပဒေစည်းမျဉ်းလာခိုင်ခိုင်မာမာရှိတာဟုတ်ရှိတဲ့အတိုင်းသူကသွားလို့လုံလို့ရတယ်ပမာပြီးမှာအဲ့ဒီဥပဒေပိုင်းကလည်းကျွန်တော်တို့လုံရအောင်ပါပေါ့เนาะဆိုတော့သူတို့မှလည်းလေးစားလောက်တဲ့ပုံကိုကြီးဖြစ်လာကြတယ်ခင်ဗျအတ္တမတန်ဖိုးထားတတ်တယ်ကျွန်တော်တို့ပမာပြီးမှယူနီဖောင်းဝတ်ထားမှနောက်ကြတော့မဆလာဝင်းမှနောက်ကြတော့ကြံခိုင်ရေးဝင်းမှစသဖြင့်ပေါ်လေအဲထင်ကြီးရမယ်လို့လှုပ်ထားတဲ့အစင်လာကြီးကလည်းပြောင်းသွားမှာကိုပိုင်အကြီးချင်းဒီစီအောင်ကျွန်တော်တို့ကလက်ကျင့်မွေးထုတ်ဖို့လိုတယ်ဒါပေမဲ့ကဟိုပြူကျော်စောသာဆွေးနွေးသလိုပညာရေးစနစ်ပေါ့နော်အောက်ခြေပညာရေးတဲ့မကပဲနဲ့ဒီဒီ secondary tertiary ပညာရေးမှာပါကျွန်တော်တို့ကလိုက်ပြီးတော့ပြင်ရလိမ့်မယ်။သို့တော်လည်းပဲကျွန်တော်အရှိတာကလူငယ်တွေဟာဟိုတက်ကြွတဲ့စိတ်နဲ့အကောင်းမြင်စိတ်တွေနဲ့အားတက်မှုတွေရှိနေတော့ကအဲ့ဒီအားတွေကိုသုံးရင်တော့ကကျွန်တော်တို့ဟိုမြန်ဆန်နိုင်အောင်ဟိုကြိုးစားနိုင်ကောင်းရဲ့လို့ကျွန်တော်ဟိုလုပ်နေပါတယ်ခင်ဗျ။ဟု
တ်ကဲ့ဆရာကျွန်တော်နောက်ဆုံးမေးချင်တာအခုကတော့သောတာရှင်ရဲ့စုတော်ကကြည်ပြီးတော့ကျွန်တော်နဲ့ဆရာနဲ့ဆွေးနွေးချက်ကိုကျွန်တော်လွှင့်လိုက်ပြီးတဲ့နောက်မှာသောတာရှင်တွေကပြောကောင်းပြောလာမယ်။အာအိန္ဒိယနိုင်ငံဟာခြားစားပျက်စီးမှုသိရှိတာပဲ။အဲ့ဒါကိုဥပမာပေးတာကိုထိုက်ကသိမဟုတ်ဘူးလို့ပြောတဲ့လူတွေစီကောင်းစီလာမယ်ဆရာ။ကျွန်တော်တို့ဘယ်လိုပြန်ပြောရမလဲ
။ပါပါတယ်ခင်ဗျာ။အဲ့ဒီချက်လေကျွန်တော်တို့ညင်းလို့မရဘူး။ကျွန်တော်လည်းညင်းပါဘူး။သို့တော့ကမ္ဘာလုံးမှာပေါ့နော်။ဒီတဲ့ဟိုအိန္ဒိယတရုတ်ပြည်ကြီးကြည်လည်းပဲဒီတိုင်းပဲ။အဲ့တော့အစီအစဉ်ကရောက်နေတဲ့ American ပြည်တော်စုကြည့်လည်းပဲပြောစရာတော့ရှိတယ်။သို့တော့အဲ့လိုနိုင်ငံကြီးတွေမှာအသူစနစ်တွေကလူအတိုင်းဝိုင်းရတဲ့လက်ခံနိုင်လောက်တဲ့အဆင့်အောင်းတစ်ခုကိုရောက်နေကြတယ်လို့ကျွန်တော်မြင်ပါတယ်။နော်အားနည်းချက်တော့ရှိတာပေါ့။အဲ့တော့ဗမာပြည်လည်းပဲအဆင့်တစုံတရာတက်လာအောင်တော့ကျွန်တော်တို့ဝိုင်းဝန်းစ조사ကြရမှာပဲလို့ထားပါတယ်။
ဥကြောဇန္နာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့မြန်မာတခွင်အစည်းအဝေးကိုတင်ပြပေးမှာဖြစ်ပါတယ်။တရုတ်နိုင်ငံမှာဒါမကပဲကမ္ဘာအနှံ့မှာကြဲကြဲပြန့်ပြန့်ကျင်းပလေးရှိတဲ့တရုတ်နှစ်သစ်ကူပွဲတော်ကိုမြန်မာနိုင်ငံမှာလည်းကျင်းပကြပါတယ်။ရန်ကုန်မြို့ရဲ့တရုတ်တန်းလို့ခေါ်ကြတဲ့လတာနဲ့လမ်းမတော်မြို့နယ်တွေမှာတရုတ်နှစ်သစ်ကူပွဲတော်အတွက်ပြင်ဆင်ကျင်းပနေကြပြီးတရုတ်နဂါးနဲ့ချင်းသစ်အကပြိုင်ပွဲတွေကိုလည်းစီစီကားကားကျင်းပခဲ့ကြပါတယ်။အပြည့်အစုံကိုတော့ VOA သတင်းတော်မှတင်ကြီးလင်းကမြန်မာတခွင်အစီအစဉ်မှာပြောပြပေးပါမယ်ရှင
်။ကမ္ဘာအနှံ့မှာကြဲကြဲပြင်းပြင်းစီစီကားကားကျင်းပလေးရှိတဲ့တရုတ်နှစ်တကူပွဲတော်ကိုမြန်မာနိုင်ငံမှာလည်းကျင်းပကြပါသေးတယ်။ရန်ကုန်မြို့မှာနေထိုင်တဲ့မြန်မာနိုင်ငံကတရုတ်လူမျိုးတွေကတော့သူတို့ဒီအများဆုံးစုဝေးနေထိုင်ကြတဲ့ မျိုးလေကောင်လာတာမျိုးနယ်နဲ့လမ်းမတော်မျိုးနယ်တွေမှာတစုတစည်းတဲ့စုဝေးကျင်းပကြတာပါတရုတ်ဆက်နှစ်ကောင်ပြက်ကလေးအရာ2016ခုနှစ်ဟာမြောက်နှစ်ဖြစ်ပါတယ်မြောက်နှစ်မှာမြောက်တရဲ့သဘာဝအတိုင်းဖြစ်ဖြက်လက်လက်နဲ့တက်တက်ကြွကြွအလုံးလုံးကြရင်စီးပွားလက်လာဘက်တိုးကြမှာဖြစ်တယ်လို့လာတာမျိုးနယ်မှာနှစ်တစ်ကူအလှဆင်ပစ္စည်းတွေရောင်းချနေသူတွေကအခုလိုပြောကြပါတယ
်မြောက်နှစ်ဆိုတော့မြောက်ကတော့တည်တဲ့တည်တဲ့အချိန်ပဲသူညံကောင်းတယ်အဲသူကလှုပ်စီးလှုပ်စီးနဲ့ဟိုတွားလိုက်ဒီတွားလိုက်ဆိုတော့ဒီလိုပဲဈေးရောက်လာတယ်အဲ့လိုပဲလှုပ်စီးလှုပ်စီးတွားနေကြပဲရောင်းရရှင်ရလို့ရှင်တရက်တလေကြတအားရောင်းကောင်းတဲ့ရှင်တွေလည်းရှိပါတယ
်မြောင်းနေ့ရထူးခြားချက်ရတော့လေဘယ်လိုခုံလဲဆိုတော့သူကမြောင်းရဲ့တဘာဝကညံကောင်းတာပေါ့တမီးညံကောင်းလဲဖြတ်ထိုးညံကောင်းလဲဖြတ်လက်လဲတက်ကြွလဲပေါ့နော်သူရဲ့ကိုယ်ပိုင်စွမ်းအားလေးကိုအတုံးချမယ်ဆိုရင်လို့ရှင်တော့ဒီနှစ်မှာမြောင်းနေ့ဘွားလေးကကံကောင်းပါလေစီးပွားရေးမှာရောလက်လာပါမှာရောပေါ့နော်
တရုတ်လူမျိုးတွေမှာလည်းညစ်တကူရင်နှစ်ဟောင်းကအညစ်အကြေးတွေကိုစေကြောတန့်ရှင်းတဲ့အယူရှိပါတယ်။ဒါကြောင့်လေတရုတ်နှစ်တစ်နှစ်ရဲ့နောက်ဆုံးနေ့မှာအင်တန်ရှင်းရေးတွေလုပ်လို့ရှိပြီးနှစ်စက်တရက်နေ့မှာတော့ဆွေမျိုးတွေနဲ့ရှောက်လေလေးရှိကြတယ်လို့တရုတ်နှစ်တကူဒလိထုံးစံကိုဒေါ်အေးကအခုလိုရှင်းပြပါတယ်။
နှစ်သိမ့်မကူခင်ဆိုလို့ရှိရင်အိမ်ကတန်ရှင်းလေးပေါ့အိမ်မှာနှစ်ဟောင်းကအညစ်ကြေးလေးပေါ့အကုန်လုံးပေါ့နော်တန်ရှင်းတော့အောင်လို့ပေါ့ဖျားဆင်းရအစပေါ့အကုန်လုံးတန်ရှင်းလုပ်တယ်နောက်ပြီးနှစ်သိက်ကိုကြိုဆိုတဲ့အနေနဲ့ဒီနှစ်သိက်ကိုည29ရက်ပေါ့တရုတ်လို29ရက်မှာဆိုလို့ရှိရင်တတိတွေပါလေးနဲ့မုန်းနှံမျိုးကတော့ကြတာပေါ့နော်နောက်ကလေးလေးလို့ဆိုလို့ရှိရင်အံပေါင်းလေးပေးကြလဲလက်ရွှဲအောင်လို့ပေါ့လူကြီးတွေကသားသမီးတွေကိုအံပေါင်းလေးပေးပြီးတော့ကံကောင်းခြင်းလက်ဆောင်လေးကိုဝေငှပေးတာပေါ့တမီးတရုတ်လို23ရက်နေ့ဆိုတော့ဖေဖော်ဝါရီလ10ရက်နေ့ကြမယ်တမီးအဲ့နေ့ကြလို့ရှိရင်တော့တို့ကအိမ်ကမိသားစုလေးအားလုံးပေါ့အကုန်လုံးကလေးလေးပျော်ရွှင်ပါစေဆိုပြီးတော့ဖခင်လေးခေါ်ပါလဲတလိတ်ဆန်ယုံတို့နောက်အဲ့လိုပန်းချံတို့ပေါ့နော်အဲ့မှာရှောက်လေကြတယ်တမီးသူတို့ရိုးရပေါ့
နိုင်ငံတကာမှာပြန့်နှံ့နေထိုင်ကြတဲ့တရုတ်လူမျိုးတွေကြောင့်တကဘာလုံးနီးပါးတရုတ်နှစ်တကူပွဲတော်ကိုကျင်းပကြတာပါမြန်မာနိုင်ငံမှာလည်းတရုတ်လူမျိုးတွေနေထိုင်ကြတာကြောင့်နှစ်တကူပွဲတော်မှာအသုံးပြုတဲ့ရွှေဆက်ကူငွေဆက်ကူအပါအဝင်လိုအပ်တဲ့ဆက်ဆက်ပစ္စည်းတွေကိုရောင်းချသူတွေလည်းရှိပါတယ်နိုင်ငံရဲ့စီးပွားရေးအခြေအနေကိုလိုက်ပြီးတော့တစ်နှစ်ထက်တစ်နှစ်ရောင်းအားကျဆင်းနေတယ်လို့တရုတ်ရိုးရပစ္စည်းတွေရောင်းချနေတဲ့ကိုထွန်းကျော်ကအခုလိုပြောပါတယ်
အားပေးတဲ့လူတွေကတော့တနေ့တော့တနေ့စီးပွားရေးကြာလာတော့တယ်မလားရိုးရကြောတယ်ဆိုပေမဲ့လည်းအများကြီးမဝယ်ကြတော့အဖြစ်လောက်ပဲကြောကြရတာပေါ့နော်အဲ့လိုပြောရရှိတယ်ဘယ်လိုပြောမလဲပုံမှန်တော့မရှိပါတော့ပိတ်ရခံတဲ့အချိန်တွေဆိုလို့ရှိရင်တော့ရောင်းကောင်းတဲ့အချိန်တွေလည်းရှိတယ်ပေါ့နော်အခုဆိုလို့ရှိရင်ပွဲရကစနစ်တနုံးနေဖြစ်သွားရတော့ဒီဈားရတဲ့မှာတိတ်မရောင်းဘူးပေါ့နော်ဒီတောက်ကြာကြာတာပဲတောက်ကြာလာတော့မှပဲရောင်းရမလားတော့မသိသေးဘူးရောင်းရတော့ကြာတယ်အခုဆိုတော့
မြန်မာနိုင်ငံကတရုတ်လူမျိုးတွေအနေနဲ့ပြစ်တကူအပါအဝင်တစ်နှစ်ကို၃ချိန်သာတရုတ်ရိုးရကြောပွဲတွေကျင်းပတာကြောင့်ရိုးရပစ္စည်းတွေရောင်းချရတာတစ်နှစ်ပတ်လုံးစီးပွားမဖြစ်ဘူးလို့သူကဆက်ပြောပါတယ်
။နှစ်ကူကာလပဲပေါ့နော်နှစ်ကူကာလရောင်းရမယ်ပြီးရင်တရုတ်ရိုးရဒီဗမာနိုင်ငံမှာဆိုလို့ရှိရင်တော့၃ပွဲပဲအဓိကကြောကြတာ။နှစ်တကူတစ်ခေါက်ကြောမယ်၄လပိုင်းကြောတယ်၈လပိုင်းကြောမယ်ဒီ၃ပွဲပဲပေါ့နော်။အဲဒီခုနှစ်တကူကြောတာဆိုလို့ရှိရင်ဒါနှစ်တကူတရုတ်နှစ်တကူ၄လပိုင်းဆိုလို့ရှိရင်တင်းညာကြောပွဲရှိတယ်။၈လပိုင်းဆို၈လပွဲဆိုတဲ့တင်းညာမိတာလေအဖိုးဘွားတွေပဲကြောရတာစေကြီးကြောပွဲအဲ့လိုမျိုး၃ပွဲကျွန်တော်ချင်းကြတော့ကျွန်တော်လည်းဒီပစ္စည်းတွေတိတ်ငါတာ
တရုတ်နှစ်တကူပွဲတော်လို့ပြောလိုက်တာနဲ့တရုတ်ချင်းလေးနဲ့ငကားအကတွေကမပါမဖြစ်ပါရန်ကုန်မြို့စစ်အိုရန်လမ်းမှာတော့တရုတ်နှစ်တကူတိုင်းချင်းသိမ့်နဲ့ငကားအကပြိုင်ပွဲတွေကျင်းပလာတာ17နှစ်တိုင်ရှိနေပါပြီချင်းသိမ့်နဲ့ငကားပြိုင်ပွဲတွေဟာတရုတ်နှစ်တကူရဲ့ဒလေးတစ်ခုဖြစ်တယ်လို့ပြိုင်ပွဲတိုင်းတဦးကပြောပါတယ်
ကျွန်တော်ကလေးတွေကဘယ်လိုပြောမလဲနှစ်ကူတရုတ်နှစ်ကူဆိုရင်ခြေသိပ်လေးတွေကြိုင်ရမှာဒါကတော့ဟိုနေမော်ရှေးအစစ်အလာရပဲဒါတရုတ်နှစ်ကူနဲ့ခြေသိပ်ဆိုတာဘယ်လိုပြောရမလဲမပါမပီးအဲ့ဒါမျိုးဖြစ်နေတာဟုတ်ပြန်ပ
ါဒီနှစ်ပြိုင်ပွဲတွေမှာရန်ကုန်မြို့တွင်းကအကအဖွဲတွေကြီးမဟုတ်ပဲမွန်ပြည်နယ်ကြိုက်ထုံမြို့ကနှစ်ဖွဲအေယာဝတီတိုင်းမူပေမြို့ကတစ်ဖွဲပါလာရောက်ရှင်ပြိုင်ကြမှာပါခြေသိပ်နဲ့ငကားအကကိုအားကစားတရက်အနေနဲ့ပြန့်ပွားအောင်တင်းနှံပူချပီးရင်နဲ့ချိတ်ဆက်မိသွားတယ်လို့ပြိုင်ပွဲတိုင်းကဆက်ပြောပါတယ်
။အတူတူပြဲကြိုက်သူပဟန်ပက်လေအရင်စိတ်ဝင်စားရတယ်လေ။အလူအင်းအားလည်းတောက်ကလေးတွေကရင်လေးတွေများလည်းအရင်ဟိုလေအားလည်းရှိရင်လိန်လည်းလိန်မှကြရတယ်။အခုတင်းနှံသွားပေးတာလေကျွန်တော်တို့ကြည့်ရအရင်အားရရတယ်သူတို့လေ။အဲ့တော့သူတို့ဒီနေ့ဖြစ်တဲ့ဒီနေ့သူတို့နှစ်သိန်းလောက်လာပြိုင်စေခြင်းပဲ။အဲ့ဒါဒီနေ့နဲ့သူတို့လာပြိုင်ကြရတယ်ဆို
2016ခုနှစ်ဖေဖော်ဝါရီလ9ရက်နေ့ဟာတရုတ်ပြက်ကလေးအရာစိတ်နှစ်ရဲ့နောက်ဆုံးနေ့ဖြစ်ပြီးရှင်းရနေ့ကတော့ညောင်နှစ်တည့်ရဲ့နှစ်ဆန်းတည့်ရဲ့နေ့ဖြစ်ပါတယ် ရန်ကုန်မြို့စင်အိုရန်လန်မိသားစုရဲ့တရုတ်ချင်းလေးနဲ့ငကားအကတိုင်ပွဲတွေကိုတော့ဖေဖော်ဝါရီလ23ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ရှင
်မြန်မာတခွင်အစည်းအဝေးကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ခုတော့စနေနေ့ညတိုင်းရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်နိုင်ပါပြီရှင်
သမရဘာလို့ဖြစ်လာမလဲဆိုတာအဖြစ်ထွက်မဲ့ဒုတိယသမရ3ဦးကိုရွေးချယ်ရေးလုပ်ငန်းစဉ်မလ18ရက်နေ့မှာစတင်မယ်လို့ကြေညာထားပြီးပါပြီ59စလုံးကိုပြင်မလားဆိုင်းငံ့မလားဒေါ်ဆန်းစုကြည်သမရဖြစ်လာမှာလားမဖြစ်ဘူးလားစတဲ့မိကွန်းတွေနဲ့အပြန်အလှန်ငင်းခုန်ဆူနေတာတွေကလည်းရှိနေတာပါဒီငင်းခုန်မှာကျွန်တော်တို့သောဒရှင်တွေကရောဘယ်ဘက်ကရပါသလဲဒေါ်ဆန်းစုကြည်ဟာတကယ်ပဲသမရဖြစ်ထိုက်သူလို့ရောယုံကြည်ကြပါသလားအခုလာမယ့်စနေနေ့ညတိုင်းရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးဖိတ်ခေါ်ပါတယ်
ဒီနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထားမှန်ဖိတ်ခေါ်ပါစေ။ VOA American တန်ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတင်ညာပေးမှာဖြစ်ပါတယ်။
ရှစ်တော်အရှာနိုင်ငံများအဖွဲ့အာဆီယံအဖွဲ့ဝင်နိုင်ငံတို့မှမကြာသေးခင်နှစ်တွေအတွင်းတိုးတက်မှုကောင်းတချို့တွေ့ခဲ့ရတယ်ဆိုပြီးအမေရိကန်သမ္မတရဲ့ထိပ်တန်းကြံပေးပုဂ္ဂိုလ်တူကမြန်မာနိုင်ငံကိုနမူနာပေးပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အင်ဒိုရီဦးဆောင်တဲ့အစိုးရအဖွဲ့အစ်တခုလက်ထက်ကိုတမိုင်းဝင်အသွင်ကူးပြောင်းနေတဲ့အချိန်ဖြစ်နေပြီးမကြာသေးခင်ကပဲလွှတ်တော်အစ်တွေစတင်ပြီးတော့လာမယ့်သတင်းပတ်တွေအတွင်းသမ္မတကိုရွေးချယ်ကြတော့မှာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားရဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာဒုတိယကြံပေးပုဂ္ဂိုလ်ဘန်ရိုးဒ်စ်ကပြောပါတယ်။မစ္စတာအိုဘားမားကအင်ရှင်အဖြစ်လက်ခံကျင်းပမယ်အမေရိကန်အာဆီယံထိပ်သီးစုဝေးပွဲနဲ့ပတ်သက်ပြီးဒီကနေ့သတင်းတောက်တွေနဲ့တယ်လီဖုန်းကနေတဆင်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မစ္စတာရိုးဒ်စ်ကအဲ့ဒီလိုပြောသွားတာပါတချိန်ထဲမှာပဲအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အခွင့်အရေးတွေနဲ့အားလုံးလက်ခံတဲ့စံတန်ပိုးတွေကိုလိုက်နာကျင့်သုံးဖို့လုပ်သူတွေကိုထောက်ခံအားပေးတာမှာတိုးတက်မှုဆက်ရသွားအောင်လုပ်ဖို့လိုတယ်ဆိုတာကိုလည်းမိမိတို့အမြဲတတိပြုမိပါတယ်လို့မစ္စတာဘန်ရိုးဒ်စ်ကသတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်အင်္ဂါနေ့ကလုပ်တဲ့နယူးဟမ်ပ်ရှယ်ပရိုင်မရီအမေရိကန်သမ္မတလောက်ပနာမရွေးချယ်ပွဲမှာဒီမိုကရက်တစ်ပါတီဘက်ကအထက်လူတော်မတ်ဘာနီဆန်ဒါစ်အနိုင်ရပြီးရီပက်ဘလစ်ကန်ပါတီဘက်မှာတော့ဘီလီယံနာတတိယကြီးဒေါ်နယ်ထရမ့်ကအနိုင်ရသွားပါတယ်။ဒါအပြင်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပါတီကိုစားပြုကိုယ်စားလှယ်လောင်းပနာမရွေးချယ်ပွဲတွေမှာသူတို့နှစ်ယောက်ပထမဆုံးအနိုင်ရတာပါ။မဲယုံအရေအတွက်60ရာခိုင်နှုန်းနီးပါးရွေးတဲ့ပြီးချိန်မှာဆန်ဒါစ်ကဒီမိုကရက်တစ်မဲဆန္ဒရှင်တွေရဲ့60ရာခိုင်နှုန်းကိုရပြီးနိုင်ငံတိုင်းဝန်ကြီးအောင်ဟီလာရီကလင်တန်က38ရာခိုင်နှုန်းပဲရပါတယ်။ယူကော့ဘဲဝင်တဲ့လူပိုများတဲ့ Republican Party ဘက်မှာတော့ Trump ကအမဲအရေးတွဲရဲ့35ရာခိုင်နှုန်းကိုရပါတယ်။ Ohio ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကစစ်က16ရာခိုင်နှုန်းနဲ့ဒုတိယနေရာရပါတယ်။စစ်တပ်တင်နေတဲ့ Afghanistan နိုင်ငံမှာနိုင်ငံရေးရပြန်လည်တင့်မြတ်ရေးအလားအလာပေါ်အမေရိကန်ထောက်လှမ်းရေးဘက်ရဲ့နောက်ဆုံးလိလဆန်းစစ်ချက်ကတန်တရားအမြင်ရှိပါတယ်။2016ခုနှစ်တွင် Afghanistan မှာနိုင်ငံရေးရပြိုကွဲမဲ့စိုးရိမ်ပွဲအန္တရာယ်ရှိနေတယ်လို့လည်း American ထောက်လှမ်းရေးဘက်ကသတိပေးထားပါတယ်။မကြာသေးခင်ကပဲမြောက်ကိုရီးယားကဒုံးပျံတဆင်းပြစ်လွတ်တဲ့ပေါ်တုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားနိုင်ငံနဲ့ပူးတွဲလှုပ်ဆောင်နေတဲ့တနိုင်ငံနယ်စပ်စမှုဆောင်ကလုပ်ငန်းတွေကိုရပ်ဆိုင်းပစ်မယ်လို့တောင်ကိုရီးယားအစိုးရကဒီကနေ့မှပဲပြောလိုက်ပါတယ်။ဂျပန်နိုင်ငံရဲ့အစုရှယ်ယာဈေးကွက်မှာဒီကနေ့နောက်တစ်ရက်ထပ်ပြီးအကြီးကျယ်ဈေးကျပါတယ်။ဥရောပဘဏ်တွေရဲ့ငွေကြေးအရခိုင်မာမှုအပေါ်ယင်းနှုန်းနှံသူတွေစိုးရိမ်ပြီးအခုလိုဈေးဆက်ကျတာပါ။အမေရိကန်ဘူဘန်ကြီးခဲ့ရလဲကွန်ဂရက်လွှတ်တော်ကအဓိကကော်မတီတွေကိုအစီရင်ခံဖို့ရှိနေပါတယ်။အင်္ဂါနေ့တုန်းက 9.4 ကိုင်နှုန်းဒီဈေးကျထားတဲ့နီကေးအညွန်ကင်ဟာဒီကနေ့ 2.3 ကိုင်နှုန်းထက်ကျသွားတာကြောင့်2024ခုနှစ်အောက်တိုဘာလကတည်းကဆိုရင်အနေဆုံးအမှတ်ရောက်သွားပါတယ်ခင်ဗျာ
။တည်ငင်းချင်းကိုကုကြွကြွသိန်းကကြေညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လုပ်ရမှုကကိုရင်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထာရာဝါလီဖြစ်ပါတယ်။ VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုည9:00ကနေ10:00အထိလိုင်းဒိုမီတာ2495 3250နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှာဖောင်းပါ
This program has come to you from the Voice of America, Washington.